Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဧပြီလ20ရက်တနင်္လာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အပြစ်မထွက်ရကန့်သတ်မိန့်တွေကိုနိုင်ငံတော်တော်များများမှစတင်ဖြေလျှော့ပေးနေပါတယ်။ဂျာမနီနိုင်ငံမှာဆိုရင်ဆိုင်အသေးစားတချို့ကိုအာဏာပိုင်တွေကပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လူစုလူဝေးရှောင်ပြီးလူခွဲနေကြဖို့ညွှန်ကြားချက်ကိုတော့ဆက်လက်လိုက်နာကြရမှာဖြစ်ပါတယ်။နော်ဝေးနိုင်ငံမှာလည်းဒီကနေ့ကျောင်းတွေပြန်ဖွင့်ပါတယ်။ဒိန်းမတ်နိုင်ငံမှာလည်းပုံထိုးနေကြရင်ကျောင်းတွေပြန်ဖွင့်မှာပါ။သီရိလင်္ကာနိုင်ငံမှာတော့ညမထွက်ရအမိန့်ကိုနိုင်ငံရဲ့၃ပုံ၂ပုံနေရာတွေမှာဖယ်ရှားပေးခဲ့ပါတယ်။မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်မိန့်ကိုလည်းပုံထိုးတွေမှာဖြေလျှော့ပေးဖို့စီစဉ်နေပါတယ်။နိုင်ငံတွေအနေနဲ့လူစုလူဝေးလောက်တာကန့်သတ်ထားတဲ့တားမြစ်ချက်တွေကိုဖြေလျှော့ပေးဖို့အစီအစဉ်တွေလုပ်နေတာအားရပါပဲ။တဆင်ချင်းစီဖြေလျှော့ပေးသွားဖို့ကအရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကပြောကြားခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတော့တလကြာပြီးဖြစ်တဲ့အိမ်ပြန်မထွက်ဖို့ကန့်သတ်ချက်ကိုဧပြီ29ရက်နေ့ကစပြီးတော့အဆင့်လိုက်ဖြေလျှော့ပေးသွားမယ်လို့ဒီကနေ့ကြေညာပါတယ်။တချို့ဖြေလျှော့မှုတွေကိုတည်နှစ်ပတ်တတ်မှတ်ချက်နဲ့လျှော့ချပြီးနောက်ထပ်လျှော့ချတဲ့မတင်အစိုးရကတုံ့တက်သွားမယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းယောဂကူးစက်မှုဇက်တိုက်ကျဆင်းနေတဲ့အတွက်တချို့အသွာလာကန့်သတ်ချက်တွေကိုဖယ်ရှားခဲ့ပြီးတဲ့နောက်လူတွေကိုတည်ထားသွားလာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေအများစုဆက်ပိတ်ထားပါတယ်။တချို့ပြည်နယ်တွေမှာလူတွေအိမ်ပြန်မထွက်ဖို့လူစုလူဝေးမလုပ်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးတွေထုတ်ပြန်ထားတဲ့အမိန့်ကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိနမူနာယူစစ်ဆေးရင်သုံးရတဲ့ပစ္စည်းတွေပိုရရှိအောင်အစိုးရကစူးစမ်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်
။ We're close to finalizing a second partnership.through which a US manufacturer would convert its existing plant
coronavirus ကိုရှိမရှိနမူနာယူစစ်ဆေးတဲ့အခါအသုံးပြုရတဲ့နားချက်တန်လို့ဂွန်ပတ်ပါတဲ့အချောင်းတလကို10တန်းထုတ်လုပ်ပေးဖို့ American လုပ်ငန်းကြီးတစ်ခုနဲ့ညှိနှိုင်းနေတာသဘောတူညီချက်ရကန်နေနေပြီလို့သမ္မတပြောခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေကြုံလာရင်ကုန်ထုတ်လုပ်ငန်းတွေအနေနဲ့နိုင်ငံအတွက်လိုအပ်တဲ့ပစ္စည်းတွေထုတ်လုပ်ပေးရမယ့်ဥပဒေနဲ့နောက်ထပ်ကုမ္ပဏီတစ်ခုကိုလည်းတလကိုဂွန်တန်အချောင်းတန်း20ထုတ်လုပ်ပေးဖို့တိုက်တွန်းမယ်လို့သမ္မတကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမလိုအပ်ရင်အိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားတဲ့ပြည်내43ခုမှာထိခိုက်နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ဖို့အတွက်ဒေါ်လာဘီလီယံ303ဆွဲရေးကိစ္စအိမ်ပြူတော်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားသဘောတူညီချက်ရဖို့နေပြီလို့ဒုသမ္မတမိုက်ဘန့်စ်ရောအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီရောကပါပြောကြားခဲ့ကြပါတယ်။မြန်မာနိုင်ငံမှာဧပြီလ30ရက်နေ့အထိအလုပ်ရုံတွေပိတ်ထားရမယ်လို့အစိုးရကထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်ရှင်းရှင်းလင်းလင်းမရှိတာကြောင့်ရောအချိန်မီမထုတ်ပြန်နိုင်ခဲ့တာကြောင့်ရန်ကုန်ဆက်မှုဇုံတွေကိုအလုပ်သမားတွေအစုလိုက်အပြုံလိုက်ရောက်လာခဲ့ကြပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အစိုးရကအလုပ်ရုံတွေပိတ်ဖို့ညွှန်ကြားချက်ထုတ်ထားတာဖြစ်လို့အလုပ်သမားတွေအတွက်နှင်းတာကြီးကိုအစိုးရကပေးရလိမ့်မယ်လို့အလုပ်ရှင်တွေကပြောနေပါတယ်။အစိုးရထုတ်ပြန်ချက်မှာဧပြီလ20ရက်နေ့ကနေ30ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကစစ်ဆေးပြီးမှပဲတနိုင်ငံလုံးကစက်ရုံအလုပ်ရုံတွေကိုပြန်ဖွင့်ပေးမယ်လို့ရှင်းသားထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူ111ယောက်နဲ့သေဆုံးသူ9ယောက်ရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့10နာရီထုတ်ပြန်ချက်ထဲမှာဒီကနေ့20ရက်နေ့အတွက်တက်ခွဲနမူနာတွေကိုစစ်ဆေးနေဆဲပဲလို့ဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာထိတ်လန့်ဆက်ဆုပ်စရာရာဇဝတ်ကျူးလွန်ခဲ့မှုနဲ့လူတရာကျော်ကိုဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မဟာရာစထရာပြည်နယ်မှာလူအုပ်ကြီးကကားပေါ်ကလူ300ယောက်ကိုအတင်းဆွဲချပြီးအသေးရိုက်တက်ခဲ့ကြတာပါ။ကြာသာရင်းနေတော့ကဖြစ်ခဲ့တဲ့ဆက်ဆုပ်ဖွဲ့ရရှက်စရာလုပ်ရက်အတွက်အပြည့်ရှိသူတွေကိုတက်ညာမှာမဟုတ်ဘဲမျက်မျက်တတစီရင်ပြီးအပြင်းထန်ဆုံးပြစ်ဒဏ်ပေးသွားမယ်လို့မဟာရာစထရာပြည်နယ်အကြီးအကဲကပြောကြားခဲ့ပါတယ်။အတုပအခမ်းအနားတစ်ခုကိုသွားကြသူ3ယောက်ကိုအခုလိုတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။သူတို့တွေကိုတခိုးတွေလို့တန်တရားရှိပြီးလူအုပ်ကြီးကတိုက်ခိုက်ကြတာလို့ပြောပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ 19.69 kHz 15.53 MHz ိုက်တိုမီတာ25 kHz 1183ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမများတစ်စင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကမ္ဘာနယ်ဝန်း COVID-19 ကပ်ရောဂါကျရောက်နေတဲ့အချိန်ဒီရဆွန်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေအနေနဲ့လင်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခြေအနေပိုပြီးမြင့်မာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောလိုက်ပါတယ်။အခုလိုအချိန်မှာဒုက္ခသည်တွေဒီရဆွန်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေနဲ့မိန်းမငယ်တွေမတရားနှိပ်စက်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေမကြုံတွေ့ရအောင်အကာအကွယ်ပေးဖို့အရေးတကြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ဒုက္ခသည်များအကာအကွယ်ပေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂျီလီယန်ထရစ်စ်ကပြောပါတယ်။ကာယယောဂကုသမှုထိန်းချုပ်ဖို့အသွာလာပိတ်ပင်တမြစ်တာကွာရန်တီးစောင့်ကြည့်ထားခံရတာအလုပ်တွေပိတ်ထားတာစတာတွေကြောင့်စီးပွားရေးကျဆင်းလာတဲ့အခြေအနေတွေကအမျိုးသမီးတွေနဲ့မိန်းမငယ်လေးတွေအသက်ရှင်ရပ်တည်ရေးအတွက်ဒီစားဖြစ်လုကန်ရဖို့ဖိအားဖြစ်လာနိုင်တယ်လို့အသက်မပြည့်သေးပဲအိမ်အောင်ပြုဖို့မိသားစုတွေကတွန်းအားပေးတာမျိုးလဲကြုံရနိုင်တယ်လို့လက်ထောက်ကော်မရှင်နာမင်းကြီးထရစ်စ်ကပြောပါတယ်။ဒါကြောင့်နိုင်ငံတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေရေးဆွဲတာမှာအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းများတဲ့ဒုက္ခသည်အမျိုးသမီးတွေအတွက်ဦးစားပေးထည့်သွင်းစဉ်းစားဖို့ UNHCR ကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲကြားမခွဲခြားမှုကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုကနေလွတ်မြောက်လာသူတွေနဲ့ဒုက္ခသည်အမျိုးသမီးတွေအတွက် UNHCR ကရေးပေါ်ငွေကြေးထောက်ပံ့ပေးနေတာပါ။ဒါပြင်ကြမ်းမခွဲခြားမှုကြောင့်ဖြစ်တဲ့အကြမ်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအန္တရာယ်ရောပန်းရေးအတွက်အရေးပေါ်တုံ့ပြန်အကူအညီပေးရလို့အစီအစဉ်တွေအတွက်ညှိနှိုင်းဆောင်ရွက်တာတွေကိုလည်းလှုံ့ဆော်နေပါတယ်ရှင်။မလေးရှားနိုင်ငံဟာရေချောင်းကနေရောက်လာတဲ့ရိုဟင်ဂျာမွတ်စလင်တွေကို COVID-19 ကပ်ရောဂါကိုအကြောင်းပြပြီးလက်မခံဘဲပြန်မောင်းထုတ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရိုဟင်ဂျာတွေအပြစ်ပါတယ်လို့မတင်ငါရဲ့ဆက်လီတစင်းကိုပြန်မောင်းထုတ်ခဲ့ကြောင်းမလေးရှားစစ်တပ်ကတောက်ကြနေကအတည်ပြုပြောကြားထားပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကတော့မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားဖို့ရည်ရွယ်တယ်လို့ယူဆရတဲ့ဆက်လီတွေဟာတစင်းမကရှိကြောင်းသတင်းရရှိထားတယ်လို့ပြောပါတယ်။လီဘိုပါသူတွေကိုကူညီပေးဖို့ညှင်းဆန်တာဟာအခြေအနေမှန်ကိုလိလရှုရာရောက်ပြီးဒေတာရင်းအစိုးရတွေအနေနဲ့ COVID-19 ကိုအကြောင်းပြပြီးလူတွေပင်လေတဲ့အသက်ဆုံးရှုံးအောင်မလုပ်တင်ကြောင်းလဲ Amnesty International အဖွဲ့က Claire Olga ကပြောပါတယ်။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းမလေးရှားဆူရအနေနဲ့ COVID-19 ကပ်ရောဂါနဲ့ရင်ဆိုင်နေရပေမဲ့ခိုးလုံခွင့်ရဖို့ကြိုးပမ်းသူတွေကိုတားဆီးဟန့်တားတာတွေမလုပ်ဖို့စနေနေ့တုန်းကပဲကြေညာချက်တစ်ဆောင်ထုတ်ပြန်တိုက်တွန်းခဲ့တာပါ Amnesty International အဖွဲ့ကတော့ဒုက္ခသည်တွေကိုတင်ဆောင်လာတဲ့တခြားလူတို့ထိုင်းကမ်းလွန်ပင်လယ်ပြင်မှာတွေ့ရကြောင်းနဲ့ထိုင်းနိုင်ငံကသူတို့ကိုလက်ခံမခံမသိရသေးကြောင်းလဲပြောပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးစစ်ဆေးရေးတွေရဲ့နောက်ဆက်တွဲဖြစ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရပြီးတခြားနိုင်ငံတွေမှာခိုးလုံခွင့်ရဖို့ရေချောင်းပအဝင်နီလန်းမျိုးမျိုးနဲ့ကျူးပန်းနေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်လက်ခံမထားပြီးမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်ကနေဒါနိုင်ငံနိုဗာစကော့တီးယားပြည်နယ်မှာတနင်္ဂနွေနေ့ကရဲအယောင်ဆောင်ထားတဲ့အမျိုးသားတဦးကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့ကနေဒါ National Post သတင်းစာမှာဖော်ပြပါတယ်။ကနေဒါရဲတပ်ဖွဲ့ဝင်အယောင်ဆောင်ထားတဲ့အသက်52နှစ်အရွယ်အမျိုးသားတဦးကရဲတပ်ဖွဲ့ဝင်တွေအုံပြုတဲ့ကားတစ်စင်းကိုမောင်းလာပြီးလူတွေကိုတနက်နေ့ပြစ်ခတ်တာဖြစ်တယ်လို့လည်းကနေဒါရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားကတော့12နာရီအကြာမှဟယ်လီဖက်စ်ခရိုင်အပြင်ဘက်ကဓာတ်ဆီဆိုင်တစ်ခုမှာအတိဖန်စီရမိခဲ့တယ်လို့တနင်္ဂနွေညပိုင်းမှာပြုလုပ်တဲ့ရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်။ဒီခက်ခံရမှုအတွင်းတည်ဆုံခဲ့ရတဲ့သူတွေထဲအသက်23နှစ်အရွယ်အမျိုးသမီးရဲတပ်ဖွဲ့ဝင်ဟောင်းဟေဒီစတီဗင်ဆန်လည်းပါဝင်ပါတယ်။တနက်သမားကဂန်ဘရီယယ်ဝတ်မန်ဆိုသူဖြစ်ပြီးသူကသွားတူနဲ့သွားအင်္ဂတ်တွေပြုလုပ်တဲ့အလုပ်ကိုလုပ်ကိုင်တယ်လို့ရဲကအဟောင်းတွေနဲ့ရဲတပ်ဖွဲ့နဲ့ဆိုင်တဲ့အမှတ်တရပစ္စည်းတွေစုဆောင်းလို့ရှိသူလို့ဆိုပါတယ်။အခုပြစ်ခတ်မှုက1989ခုနှစ်မွန်ထရီယယ်မြို့ကျောင်းနေပြစ်ခတ်မှုနောက်ပိုင်းကနေဒါနိုင်ငံမှာနှစ်ပေါင်း30တွင်လူများပြားတည်ဆုံခဲ့ရတာဖြစ်ပါတယ်။အင်တာနက်ကစီးပွားရေးကြော်ညာတွေအတွက်American နည်းပညာကုမ္ပဏီတွေဖြစ်တဲ့ Facebook နဲ့ Google တို့အနေနဲ့ Australia ဆူရကိုအခွန်ပေးဆောင်ရလိမ့်မယ်လို့ Australia နိုင်ငံကပြောပါတယ် Facebook နဲ့ Google တို့မဖြစ်မနေလိုက်နိုင်ရမယ့်ကျင့်ဝတ်စီမံစည်းကမ်း Code of Conduct ကို Australia စားသုံးသူများနဲ့ရှင်ပြိုင်မှုဆိုင်ရာ Commission ဖွဲ့ကဇူလိုင်လနောက်ဆုံးထားပြီးတော့ကြေညာမှဖြစ်ကြောင်းနဲ့အဲ့ဒီကျင်းဝတ်စည်းမျဉ်းတွေဟာ Internet ကုမ္ပဏီကြီးတွေနဲ့ Australia သတင်းဌာနအကြားမညီမညာဖြစ်နေတဲ့ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ Australia ဘာသာရေးဝန်ကြီး Josh Frieden Dutt ကတင်းနှံမှာနေမှာပြောပါရီ Facebook နဲ့ Google တို့ဟာဩစတြေးလျနိုင်ငံအတွင်းကအင်တာနက်ကြော်ညာအလုံးနီးပါးကနေငွေကြေးအမျက်စွန်းရရှိနေတာပါ။ဩစတြေးလျအစိုးရနဲ့ဒီအမေရိကန်နည်းပညာကုမ္ပဏီကြီးတွေကြား၁၈လကြာစီစဉ်ဆွေးနွေးပွဲလုပ်ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့အတွက်အခုလိုစီမံစည်းကမ်းတွေကိုထုတ်ပြန်မှာဖြစ်ပါတယ်။ဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြည့်မိကြောင်း Facebook ကကြေညာခဲ့ပြီး Google ကတော့စီမံကြေညာတွေရေးဆွဲရင်းမှာဩစတြေးလျအစိုးရအပြင်သတင်းဌာနတွေနဲ့စားသုံးသူများနဲ့ရှင်ပြိုင်မှုဆိုင်ရာကော်မရှင်ဖွဲ့လို့နဲ့အတူဆက်ပြီးတော့လှုပ်လှုပ်သွားမယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောက်ရောက်နေတာကြောင့်ဩစတြေးလျမီဒီယာကုမ္ပဏီတွေပြီးခဲ့တဲ့တစ်လတည်းမှာပဲကြော်ညာကရရှိတဲ့ဝင်ငွေဒေါ်လာတန်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်ရှင်။တင်းလာနေညပိုင်းထိတ်တဲရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
ဧပြီလ30ရက်နေ့စက်ရုံလုံယုံလီပိတ်ထားဖို့အစိုးရကကြေညာခဲ့ပေမဲ့ဒီနေ့မနက်မှာတော့စက်ရုံလုံယုံလီမှာအလုပ်သမားတွေလုပ်ငန်းကွင်ဝင်ဖို့ရောက်ရှိလာရင်အလုပ်ရှင်အလုပ်သမားအငင်းပွားမှုတွေကြုံခဲ့ရတဲ့အခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်သတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပြီးမှမြန်မာတနိုင်ငံလုံးကစက်ရုံလုံယုံလီကိုဖွင့်ဝင်ပြုမယ်လို့အလုပ်သမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကမနေ့က AP 19ရက်ညနေပိုင်းကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အစိုးရကဒီကြေညာချက်ကိုအချိန်မီမထုတ်ပြန်ခဲ့သလိုဒီကြေညာချက်အပေါ်မှာလည်းတောင်းယူမှုနေနေရလို့လဲအလို့ရှင်အလို့သမားအဖွဲ့အစည်းတွေကတုံ့ပြန်လိုက်ပါတယ်။စက်ရုံတချို့ဟာဒီကိစ္စကိုမသိဘဲအလို့ပြန်ဖွင့်ခဲ့သလိုအစိုးရထုတ်ပြန်ချက်အတိုင်းမဖွင့်ဘဲနေရစက်ရုံတွေနဲ့အလို့သမားတွေကြားမှာလည်းထပ်တိုးရဲ့အလို့ပရအတွက်ညနာကြီးတောင်းဆိုမှုတွေဒီနေ့မနက်ဖြစ်ပွားခဲ့ပါတယ်။အချိန
်မတော်ထုတ်ပြန်လာတဲ့ညနာကြီးတောင်းကျွန်တော်တို့ပါလေနှစ်ပိုင်းရနေနဲ့လုပ်ဆောင်သွားတာပေါ့ဗျာကလေးတွေလည်းတာပြီးတော့မှဒီဆက်ရုံကြီးညာဖွင့်ရေးအတွက်ကိုဘယ်လိုတွေကတောင်းဆိုမှုဖြစ်စေကြမလဲဘယ်လိုပုံစံနဲ့ဖြစ်စေကြမလဲနိုင်ငံတကာမှာအကျဉ်းသုံးနေတဲ့ online တွေလည်းလုပ်လို့မရဘူးဗျာအញ្ញံဆန်ရောကူအောင်မို့မအောင်ဆိုတော့ရန်ကုန်မြို့မှာဆက်ရုံမှာ6000ကျော်ရှိတယ်ဗျာဒီစီးဆေးကိုဘယ်လောက်စီဆောင်ကြရအောင်မလဲဆိုတာလေးတွေဖြစ်လာတယ်နိ
ရန်ကုန်ရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်ပြောသွားတာပါအစိုးရထုတ်ပြန်ချက်မှာ COVID-19 ရောဂါကာဝယ်ဖို့ဧပြီလ20ရက်ကနေ30ရက်အထိကျန်းမာရေးဝန်ကြီးဌာနကစစ်ဆေးပြီးမှပဲတနင်္ဂနွေကစက်ရုံအလုပ်ရုံတွေကိုပြန်ဖွင့်ပေးမယ်လို့ရည်သားထားပါတယ်။အမျိုးသားလွှတ်တော်လူဝင်မှုနဲ့အလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကတော့အစိုးရရဲ့ကြေညာချက်ဟာနောက်ကျရဲ့လို့ပြောပါတယ်။ကြေည
ာချက်ကမလေးရာညနေ6:00တောင်မှထွက်တယ်လို့သိရတယ်။အဲ့တော့ကြေညာချက်ထောက်တာကလည်းနောက်ကြတော့ကြေညာချက်ကိုရှင်းပြလို့ရတော့ဖိတ်မှုပြင်တဲ့ဆက်ုံတွေလို့လည်းရတော့သူရဲ့လုပ်ငန်းလုပ်ချက်အရဆက်ဖွင့်ကြတယ်။အဲ့တော့သူ့လုပ်သားတွေကလည်းလုပ်ဖိတ်မှုရောက်နေကြတယ်။အဲဘယ်လိုကြောင့်ဖြစ်ဖြစ်ကြေညာချက်ထွက်လာပြီဆိုရင်ကြေညာချက်တိုင်းကိုအလုံးလိုက်တော့ဆောင်ဖို့လိုတယ်
။လူမှုဖူလုံကြီးပေးဆောင်ထားရဲ့အလုပ်သမားတွေကဒီကြေညာချက်ထုတ်ပြန်ထားရဲ့ကာလမှာလူမှုဖူလုံကြီးခန်းစား권ကိုရလိမ့်မယ်လို့လည်းဦးကျော်ထွေးကပြောပါတယ်။အလုပ်သမားတွေဘက်ကတော့ဒီကြေညာချက်ဟာရှင်းလင်းမှုမရှိလို့အလုပ်ရှင်အလုပ်သမားအငင်းပွားမှုတွေပိုဖြစ်လာနိုင်တယ်လို့ပြောပါတယ်
။ကြေညာချက်ထွက်လာတာကနောက်တာပဲဒါပထမအားနည်းချက်ဖြစ်သွားပါတယ်။ဒါကဒုတိယအားနည်းချက်ကကြတော့ဒီစီစဉ်မဲ့ကာလအတွင်းမှာစက်ရုံလုံးယုံတွေကစိတ်ထားပြီးတော့မှစီစီချင်းကိုစောင့်ရမှာလား။ဟိုအလုပ်တွေလုံးနေရင်တန်တန်နဲ့မှဟိုလာပြစ်ပြီးတော့မှပဲဟိုစီစဉ်မှာလားဆိုတာကလည်းရှင်းရှင်းလင်းလင်းဖြစ်မသွားဘူးပေါ့နော်။ဟိုငကုံလေးကမှဒီအလုပ်သမားတွေကသွေးနေကြတယ်ထုတ်ပြန်ချက်ကလည်းပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ပုံပြီးတော့မှငင်းပွားမှုတွေကိုဥတည်သွားနေတဲ့အနေအထားလေးတော့ဖြစ်သွားတာပေါ့နော
်စမှုလမှုလို့သမားသမကများဖွဲ့ချုပ်ကဥတ်တက်နေအောင်ပြောသွားတာပါအပီလာအကုံကြီးလုံးဆက်ပိတ်ထားမယ်ဆိုရဲ့ကြီးညာချက်ကိုအစိုးရကထုတ်ပြန်ထားတာဖြစ်လို့စက်ရုံတချို့ကအလုံသမားတွေအတွက်လစာတစိမ့်တစ်ပိုင်းခန်းစား권အနေနဲ့ပေးပေမယ်တချို့စက်ရုံတွေကတော့အလုံမလုံရင်လစာမပေးရဘူးဆိုရဲ့ဥပဒေပါအတိုင်းဒီကိစ္စကိုလူမှုဖူလုံကြီးကြံ့ငွေဘီလီယံချီရရှိနေရဲ့အစိုးရကပဲတာဝန်ယူပေးရမယ်လို့ပြောပါတယ်။ဒါကလည်းတ
ော့မှတာဝန်ရှိတယ်လို့ကျွန်တော်ကတော့ပြောရအောင်။ကျွန်တော်တို့ကနိုင်ငံတကာမှာဒီပတ်စံတွေနဲ့တော့အလုံသမားတွေရဲ့ဆက်ဆံမှုဒါလုပ်ပေးတဲ့နေလို့ကျွန်တော်ကတော့အကြံပြုချင်တာပေါ့နော်။ဒီနေရာမှာမတော်တဲ့နေရာမှာတော့တော့တာဝန်ယူဆိုလည်းပြီးရောပေါ့အခုခုအဖြစ်ခုတော့ဖြစ်ပ
ါရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်ပြောသွားတာပါအစိုးရထုတ်ပြန်ချက်ကိုမလိုက်နာဘဲဖွင့်တဲ့စက်ရုံတွေရှိလာရင်အသိပေးဖို့မြို့နယ်အုပ်ချုပ်ရေးမှုတွေကစက်မှုဆောင်ဥက္ကဋ္ဌတွေကိုအကြောင်းကြားထားပါတယ် စေဝါအစားအသောက်လုပ်ငန်းတွေနဲ့လုံသားတထောင်ထက်ရှိရဲ့စိတ်ယုံတွေဒါတွေကကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုသတ်မှတ်ချက်တွေအတိုင်းဖြစ်ဖို့ပထမဦးစားပေးစစ်ဆေးသွားမယ်လို့အစိုးရထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တခွဲအတည်ပြုစစ်ဆေးရသူတွေနဲ့ကလင်းငယ်တွေလည်းပါဝင်နေတာကြောင့်ကလင်းငယ်တွေကိုရောဂါပိုးမကူးနိုင်အောင်ဘလူးကာဝေးယူတင်တယ်လဲဆိုတာပြောပြပါမယ်။မြန်မာနိုင်ငံနဲ့ COVID-19 ကူးစက်ခံရသူတွေနဲ့ကလင်းငယ်တွေပါပါဝင်လာတာကြောင့်ကလင်းငယ်တွေအတွက်ရောဂါကာကွယ်ရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကိုလည်းဂရုစိုက်ပေးဖို့လိုတယ်လို့ကလင်းအထုပ္ပုဆရာဝန်ကြီးတွေကပြောပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10:00ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာကိုဗစ်လူနာပေါင်း111ယောက်အထိရှိထားပါပြီ။သူတို့တွေကလူနာနံပါတ်18 19 54နဲ့65တို့ဟာအသက်10နှစ်ကနေ2နှစ်အောက်အရွယ်ကလေးငယ်တွေပဲဖြစ်ပါတယ်။ဒီကလေးငယ်လေးဦးဟာယောဂရှိထားပြီးသူတွေနဲ့ထိတွေ့ရတာကနေတဆင့်သူတို့မှာဒီယောဂဖြစ်လာတာကိုလည်းသတင်းထုတ်ပြန်ချက်အရသိရပါတယ်။ကလေးငယ်တွေမှာလည်းယောဂလက္ခဏာမပြဘဲနဲ့သူတို့ကနေတဆင့်ကူးနိုင်တယ်လို့ကလေးအထုကူဆရာဝန်ကြီးဒေါက်တာစောဝင်းကအခုလိုပြောပါဗျ
။ကလေးတွေမှာဖြစ်ခဲ့လို့ရှိရင်ယောဂပြင်းထန်မှုကအနည်းတဲ့အသေးပြောက်လည်းတော်တော်ဝင်နေပါတယ်။အခုတကဘာလုံးဆိုရင်တော့မှဒီလက်ချိုးကြီးလိုရလောက်တဲ့တိုင်းတာရှိတယ်ပေါ့နော်။အဲတော့ကလေးတွေကိုဒါမဲ့ကူးစက်နိုင်မှုကတော့ကလေးတွေကိုလည်းကူးစက်နိုင်တယ်။ကလေးတွေကိုလည်းယောဂပိုးကဆစ်လို့ရှိရင်တွေ့နိုင်တယ်။ကလေးတွေဒီလက္ခဏာမပြဘဲနဲ့သူများကိုဖြန့်တဲ့လူဖြစ်နိုင်ပါတယ်အခုကျွန်တော်သိသလောက်လဲဒီကလေးလေးယောက်ကလည်းသူတို့ရဲ့နီးနားလူတွေကနေတော့ကူးလာတာဖြစ်ပါတယ
်ကလေးငယ်တွေမှာကိုဗစ်ရောဂါဖြစ်ပွားမှုကိုထိန်းချုပ်ကာကွယ်ဖို့အတွက်ဆိုဆောင်ရွက်ရှောင်ရွက်နီးလန့်တွေကလူကြီးတွေနေတူဖြစ်ပြီးတော့လက်ကိုမကြာခဏဆေးပေးဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့မျက်နှာနဲ့နှာခေါင်းပါးစပ်တို့ကိုမကင်တွဲဖို့ဒီနီးလန့်တွေကိုသူတို့နားလည်နိုင်မဲ့အသုံးအနှုန်းမျိုးနဲ့ပြောထားဖို့လိုတယ်လို့ဒေါက်တာစောဝင်းကပြောပါတယ်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုတွေအတိုင်းအာဟာရမျှတအောင်ချွေးဖို့လိုပြီးကလင်းငယ်တွေရဲ့သဘာဝအလျောက်စော်ကစားတာကိုလည်းခွင့်ပြုထားဖို့လိုပါတယ်။ကလင်းငယ်တွေစူဝေးပြီးကစားတာမျိုးကိုရှောင်ကျင်ပြီးသူတို့အပြင်ထွက်ကစားတဲ့အခါမှာလေလူကြီးတွေအနေနဲ့ပြင်ဆင်ပေးရမယ့်အချက်ကိုလည်းဒေါက်တာစောဝင်းကအခုလိုပြောပြထားပါတယ်
။ကလင်းတွေကအိမ်ထဲမှာလည်းကစားလို့ရပါတယ်။အပြင်ကိုလည်းထွက်ပြေးကစားလို့ရပါတယ်။သူတို့ရဲ့ကိုယ်လဲလှူစားမှုကတော့အားပေးရမှာပါ။ဒါပေမဲ့အဲ့လိုလုပ်တဲ့အခါမှာဒီ social distancing ပေါ့နော်။တရားနဲ့တရားဆောက်ပြီးခွာနေဖို့လို့ဒီလိုရှင်တရားတရားနိကမဖြစ်ဖို့မတ်စတာဖို့အဲ့ဒါမျိုးတွေကတော့ကျွန်တော်တို့ကစီစဉ်ပေးရမှာဖြစ်ပါတယ်ကစားတာကစားလို့ရပါဘူးကလေးတွေချင်းချင်းစုပြီးတော့ချိန်ပြီးတော့စုပေါင်းကစားတာမျိုးတွေတော့အမပေးသင့်ပါဘူး
เจ้าหนี้อยวยกลิ้งเหรี่ยတွေအတွက်ကတော့ဒီလိုအချိန်ဟာမူโจเจ้าနဲ့ကင်းဝင်းနေချင်းဖြစ်ပြီးသူတို့ရဲ့တငယ်ချင်းအပေါင်းအသင်းတွေနဲ့လည်းဝေးကွာနေချင်းဖြစ်တာကြောင့်စိတ်ပိုင်းဆိုင်ရာခံစားချက်တွေကလူကြီးတွေနေတူစိုးရိမ်ပူပန်တာမျိုးရှိနေတတ်ပါတယ်။အခုလိုယောဂကာကွယ်ရေးကာလမှာညွှန်ကြားချက်တွေကိုလိုက်နာနေရခြင်းပုံမှန်အတိုင်းကစားချိန်ပေးသင့်ပြီးအွန်လိုင်းကနေတဆင့်သင်ကြားတဲ့ပုံစံမျိုးနဲ့လည်းထိန်းချုပ်ပေးလို့ရတယ်လို့ဆိုပါတယ်။ယောဂအကြောင်းကိုကလေးငယ်တွေလည်းသိထားသင့်ပြီးဒါနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလည်းသူတို့အသက်အရွယ်အလိုက်နားလည်မဲ့စကားလုံးမျိုးနဲ့ပြောပြပေးဖို့လိုကြောင်းဒေါက်တာစောဝင်းကအကြံပေးထားပါတယ်
။ကလေးတွေစိတ်ကျန်းမာရေးနဲ့ပတ်သက်လို့ကတော့ကလေးတွေကိုယ်တိုင်လည်းဒီယောဂနဲ့ပတ်သက်လို့စိုးရိမ်ကြောင်းကြမှုတွေဖြစ်နိုင်တယ်။အဲလိုပဲစိတ်ထိခိုက်တာတို့ကြောက်လန့်ပြီးတော့ဘာမှမလုပ်ရတာဖြစ်နိုင်ပါတယ်။ဒါတွေအကုန်လုံးကတော့မိဘတွေဆရာတွေကနေပြီးတော့သူတို့ရဲ့အသက်အရွယ်နဲ့ပေါ့နော်ခန့်ညီတဲ့အတုံးလုံးတင်ကြားတဲ့ပုံစံမျိုးလေးတွေနဲ့တင်ကြားပေးဖို့လိုပါတယ်အတိပေးဖို့လိုပါတယ
်ကလေးငယ်တွေမှာကိုဗစ်ရောဂါကင်းဝေးစေဖို့အတွက်မိဘတွေအနေနဲ့ပြုစုစောင့်ရှောက်နေရချိန်မှာပဲအခုကာလဟာပူပင်လုံးတဲ့နေရာတွေဖြစ်တာကြောင့်အပူရန်ကြောင့်ဖြစ်လာမယ့်ရောဂါတွေကိုလည်းဒေါက်တာစောဝင်းကသတိပေးထားပါတယ်ဖျားတာနှုံးခွေတာနဲ့အတက်ရောဂါအရေပြားရောဂါတွေမဖြစ်စေဖို့အခုကာလမှာသတိထားဖို့လိုပါတယ်ဒီကနေ့မနက်10:00အထိမြန်မာနိုင်ငံမှာကိုဗစ်လူနာ111ယောက်ရှိခဲ့ပြီးအဲ့ဒီထဲက5ဦးသေဆုံးခဲ့ပြီးယောဂပျောက်ကင်းသူဟာလည်း9ဦးအထိရှိထားပါသည်။ယောဂဖြစ်ပွားသူတွေကကလေးငယ်4ဦးကိုတော့သက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိပြီးကုသပေးနေတယ်လို့သိရပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျမကတော့စုမမရှင်စင်ကာပူနိုင်ငံမှာနိုင်ငံသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေလည်းတိုးလာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ COVID-19 ကမ္ဘာ့ကရောဂါကိုခြေရာခံစောင့်ကြည့်ထိန်းချုပ်နိုင်ခဲ့တဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပါချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာတော့မကြာသေးခင်ကနေစလို့နိုင်ငံသားအလုပ်သမားတွေကြားကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စိုးရိမ်မှုတွေလည်းကြီးထွားလာနေတာပါ။အထူးသဖြင့်ကတော့နိုင်ငံသားအလုပ်သမားတွေနေထိုင်ကြတဲ့အဆောက်အအုံတွေမှာဒီအပိုင်း ုင်းနယ်အတွင်းကူးစက်မှုတွေပိုများလာနေတာကြောင့်မြန်မာနိုင်ငံသားနေတဲ့စိတ်ပူနေကြတယ်လို့စင်ကာပူရောက်မြန်မာကိုအောင်လေးထွတ်ကပြောပြပါတယ
်အခုလောလောဆယ်နိုင်ငံသားအလို့သမားတွေကိုသူတို့ကဆက်တာလိုက်ပြီးမြန်မာရောပါတာပေါ့လေတခြားနိုင်ငံသားတွေလည်းပါတော့အဲဒီနိုင်ငံသားအလို့သမားတွေကိုသူတို့ကအင်ဂျင်မထွက်ရဘူးလုတ်လိုက်ပြီးဒီနေ့ကစပြီးတော့လုံးလိုက်တဲ့အခါကျတော့ဒီကပြဿနာတွေပါနေတယ်ဆိုတော့အခြေခံလူသမားလေးတွေကိုထားတဲ့အဆောင်တွေရှိတယ်လေအဲ့ဒီအဆောင်တွေမှာကုရဲပမာဏတွေကနည်းစဉ်တက်နေတာဒီနည်းဆိုရင်စံချိန်ချင်းပေါ့1400ကျော်လောက်ဖြစ်လာပြီဒီနည်းအများဆုံးတွေ့ရတယ်တွေ့ရတဲ့လူသမားတွေကိုလည်းခွဲပြီးတော့ပေါ့နော်အခုကျွန်တော်ဒီနည်းမနဲ့ရတဲ့ပြည်ညာပေါ့တချို့မြန်မာလူသမားလေးတွေကတော့သူတို့မှာ positive တွေ့တယ်တွေ့တဲ့အခါကျတော့သူတို့ဗမာတွေအခုလောလောဆယ်စောင့်ကြည့်ထားတယ်ဆိုတော့သူတို့ရဲ့အလုံယုံပေါ့နော်အလုံယုံနဲ့ပါပါကီမှာရှက်တာတွေပို့ပြောထားတာပေါ့ဗျာသင်ပေးပြပါမယ်နော်သူတို့ကိုလည်းရဲအဆောင်ချက်ဒီပိုင်းနဲ့ထားပြီးတဲ့အခါကျတော့သူတို့ကလည်းဘယ်လောက်ကြည့်ဆိုလဲဆိုတော့မတ်တွေဝတ်ထားရတာညာအိတ်တဲ့အချိန်မှာမတ်ကမထုတ်ရဘူးလို့ကျွန်တော်တင်ပြရတယ်ပေါ့လေ
ကိုလင်းတက်ကိုတိုင်းကတော့မရှိမဖြစ်လုံသားတူဖြစ်နေကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းခွင်တွေမှာဆက်လက်လုပ်ကိုင်နေတာပါစင်ကာပူမှာနိုင်ငံသားသားလူသမားတွေကြားကူးစက်မှုတွေပိုတိုးလာနေချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့လိုအပ်ကြောင်းလည်းသူကပြောပါတယ
်ကျွန်တော်ကြံပေးချင်တာကတော့လုံးဝအပြင်ကိုမထွက်တာကောင်းတယ် home stay နေတာကောင်းတယ်နော်မထွက်နဲ့ဆိုရင်မထွက်နဲ့ပေါ့ဗျာကျွန်တော်တို့ဒီစီးကန်းတော့လုံအောင်အပြစ်တော့လိုက်နာကျွန်တော်ရဲ့ဒီမြန်မာလေးကိုဆရာကြီးကြီးကြီးပေါ့နော်မှာကျင်တာကတော့အပြစ်မထွက်ရဘူးဆိုတဲ့ဟာတော့လုံအောင်ထွက်လို့မရဘူးဆိုတာခိုးလေးမထွက်စေဘူးကျွန်တော်တို့ဒီမှာက tracking လာရတာရမ်းလို့ဟိုပွင့်နေတော့ရေးဆောင်ကြောင်းတွေအများကြီးထားထားတဲ့အတွက်ကျွန်တော်ဝင်လို့လည်းမရဘူးအခုကထပ်ပြီးတော့တင်းကျပ်ထားတာနော်
စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးကတော့မြန်မာနိုင်ငံသားတွေတက်နိုင်သလောက်အပြစ်မထွက်ကြဖို့လူစုလူဝေးရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။တန်ရုံးရဲ့လုပ်ငန်းတချို့ကိုတော့ online ကသာဆောင်ရွက်ပေးတော့မယ်လို့လည်းကြေညာထားတာပါ။လက်တလုံးမှာတော့ကတ်ယောဂါကြောင့်အခက်အခဲကြုံနေရတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေကိုမြန်မာပရဟိတအဖွဲ့အစည်းတချို့ကတနိုင်တပိုင်းကူညီပေးနေကြတယ်လို့လည်းစင်ကာပူမြန်မာအသင်းရဲ့ဂုဏ်လူဆောင်အကြံပေးပုဂ္ဂိုလ်လည်းဖြစ်နေရန်တက္ကသိုလ်မှာနှစ်20ကျော်ကြာတွေ့ဘက်ပါမောက္ခအဖြစ်တာဝန်ခံဆောင်ခဲ့ဘူးသူဦးဒန်နယ်တင့်လင်းကပြောပါတ
ယ်ဒီအစိုးရတော့တက်နိုင်ဆုံးလုပ်နေတာပဲလေဟိုနေ့ကပဲဝန်ကြီးချုပ်ကလည်းပြောတယ်တခြားဝန်ကြီးတို့ဝန်ကြီးဟောင်းတို့ကလည်းပြောပါတယ်စင်ကာပူကတာဝန်ရှိတယ်အဲ့ဒါဒီလောက်သမားတွေကျေးဇူးရှိတယ်ပေါ့လေဆိုတော့သူတို့ပြစ်ပန်းထားပါတော့တော်တော်လေးကိုကြည့်ရှုပါတယ်အလုပ်သမားတွေကိုခုနေရာတွေဖြန့်ထားတယ်ဗာလဲ exhibition hall တို့ဘာလို့အဲ့ဒီ post stadium တို့ဘာလို့မှအဲ့မှာဖြန့်ထားတယ်ပေါ့လေနောက်ပြီးတော့ဗမာလေးတွေလည်းရှိတယ်သူတို့လည်းအစိုးရကြည့်ထားပါတယ်နောက်ဗမာလေးတွေစားဖို့ဆိုတာကမှအဲ့ဒီတချို့ဗရာဟိတအဖွဲ့တွေကအဲ့မှာဟိုလောကအပေးကြတယ်လို့ထောက်ကြတယ်ဖြစ်တဲ့ case ကတော့များတာပေါ့ဟန်ကတော့လည်းစိတ်ပူတယ
်စင်ကာပူနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတော့တနေ့တည်းမှာအများဆုံးဖြစ်တဲ့ကူးစက်သူလူနာအသစ်က1426ဦးထိရှိခဲ့ပါတယ်ကူးစက်သူတွေထဲမှာ16ဦးကသာစင်ကာပူနိုင်ငံသားတွေနဲ့အနည်းငယ်နေထိုင်ခွင့်ရှိသူတွေဖြစ်ကြပြီးကျန်အများစုကတော့နိုင်ငံသားအလုပ်သမားတွေနေထိုင်ကြတဲ့အဆောင်တွေကရွှေပြောင်းအလုပ်သမားတွေဖြစ်ကြပါတယ်ကိုဗစ် -19 ရောဂါကြောင့်သေဆုံးသူ12ဦးအပါအဝင်ကူးစက်သူပေါင်းက8014ဦးထိရှိနေပါတယ်ရှင
်မလေးရှားနိုင်ငံအတွင်းCOVID-19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသား90အထိတိုးလာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မအေးမာပါ။မလေးရှားနိုင်ငံတွင်းမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား9သိန်းတဲ့မတဲ့ရှိနေတဲ့အထက်အခုဆိုရင် COVID-19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသားတွေပိုတိုးလာပါတယ်။မလေးရှားနိုင်ငံအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရရောဂါပိုးကူးစက်ခံရသူမြန်မာ90အထိရှိလာတယ်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းက VOA ကိုပြောပါတယ်
။ဟိုတိုးလာတယ်ဟုတ်ဟိုပြီးခဲ့တဲ့တစ်ပတ်က30ဒီတစ်ပတ်က20တိုးလာတယ်ဆို50တရားဝင်ထုတ်ပြန်ထားတယ်ဆိုလို့တရားမဝင်နေပေါ့နော်တရားမဝင်လို့ပဲပြောမှာဆက်လာရန်ဘက်ကဆိုတော့
မြန်မာတန်ရုံးအနေနဲ့မလေးရှားနိုင်ငံကစစ်ရုံတွေကိုပညာပေးတာတွေကိုပြီးခဲ့တဲ့လတွေကလုပ်ခဲ့တယ်လို့အခုခါမှာတော့တရားမဝင်နေထိုင်သူတွေကအကူအညီတောင်းလာတဲ့အခါမှာစားတောက်ရေးကိစ္စတွေကိုတွားရောက်ကူညီတာမျိုးတွေလည်းရှိတယ်လို့ဆိုပါရယ
်ဒီကြားကွန်မြူနတီတွေယူပြီးတော့ဟိုအပြင်မှာဒီတရားမဝင်လူသမားတွေကိုကျွန်တော်တို့တွားထူနေတာမျိုးရှိတယ်ဟိုအခုလူနေတဲ့လူမှုအဖွဲ့အစည်းအားလုံးကတော့ဟိုတရားမဝင်လူတွေများတရားဝင်နေရကြတော့သူတို့ရဲ့တက်ဆိုင်ရအလို့ရှင်ရဲ့ကျွန်တော်တို့ကမြန်မာအေဂျင်စီရဲ့ထိတ်ဆက်ပြီးတော့တကယ်လို့တခုခုဖြစ်လာရင်ကျွန်တော်တို့ကအဲ့ဒါနဲ့ကျွန်တော်တို့ကဖြည့်ဆင်းပေးတယ်။ဒါကကျွန်တော်တို့ဒီကိုလည်းတရားမဝင်နဲ့အများကြီးဆက်သွယ်ပါတယ်ခင်ဗျာ။အများကြီးဆက်သွယ်တယ်။တချို့တွေကြတော့အဲဒီတော့လည်းမမလို့စားပြတောက်ပြမရှိဘူးဆိုကျွန်တော်တို့အဲဒီတက်ဆိုင်ရဒီနေနေမှာရှိနေတဲ့အဲဒီကူမူနိုင်အဲဒီကူမူအတင်းနေနဲ့ကျွန်တော်ကဖြည့်ဆက်ပြီးတော့အဲလိုသွားပြီးတော့အန်နျူလေးကျွန်တော်တို့လုပ်ပေးပါတယ်ခင်ဗျာ။ဟုတ်။
COVID-19 ရေးပေါ်ကာလမှာယောဂပိုးကူးစက်မပြတ်ပွားအောင်တရားဝင်နိုင်ငံခြားသားအလုပ်သမားတွေကိုမလေးရှားအစိုးရကစီမံခန့်ခွဲမှုကောင်းခဲ့ပေမဲ့လည်းတရားမဝင်နေထိုင်နေသူတွေအတွက်အဓိကထားလုပ်ဖို့လိုအပ်နေသေးကြောင်းမလေးရှားလုပ်ငန်းရှင်တွေကပြောကြားကြပါတယ်တရားမဝင်အလုပ်သမားတွေများတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့စစ်ဆေးဖို့ခြေအားခံဖို့ကခက်ခဲနေတယ်လို့လည်းဆိုပါတယ်။တရားမဝင်နေထိုင်နေသူတွေဟာကြီးမြောက်တဲ့နေရာတွေမှာစုပေါင်းနေထိုင်နေတာကြောင့်ရောဂါဖြစ်နိုင်ခြေများနေတာပါ။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမား3.3သန်းခန့်ရှိပြီးဒီထက်ကမြန်မာကတော့3သန်းခန့်ရှိနေတာပါ။မလေးရှားအစိုးရအနေနဲ့တရားမဝင်နိုင်ငံသားတွေကြားယောဂပြန့်ပွားမှုကိုပိုပြီးထိန်းချုပ်ဖို့မလေးရှားလုပ်ငန်းရှင်များအဖွဲ့ချုပ်ကဒီရက်ပိုင်းမှာပဲသတိပေးထားပါဗျ။လောလောဆယ်မှာမလေးရှားနိုင်ငံမှာမြန်မာ90အပါအဝင်နိုင်ငံသားအလုပ်သမား600ကျော်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုပြီးမလေးအာဏာပိုင်တွေကထုတ်ပြန်ထားပါဗျ။အလားတူထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသား18ဦးဟာကူးစက်ခံရကြောင်းထိုင်းကျန်းမာရေးဌာနကိုကိုးကားပြီးထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားတိုင်ရာရှိတွေကပြောပါဗျ။မြန်မာတိုင်ရုပ်အနေနဲ့ကတော့စိတ်ယုံပိတ်လို့အခက်အခဲဖြစ်နေတဲ့အလုပ်သမားတွေကိုတော့ဥပဒေကြောင်းအရအကူအညီပေးမှုတွေရှိနေတယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာ COVID-19 တက်ခွဲအတည်ပြုပိုးတွေ့သူ9000ကျော်ရှိထားပြီးယောဂါကြောင့်လူ90ဝန်းကျင်သေဆုံးခဲ့ပါပြီ။ထိုင်းနိုင်ငံမှာတော့တက်ခွဲအတည်ပြုပိုးတွေ့သူ3000နီးပါးရှိပြီးသေဆုံးသူက50နီးပါးရှိပါပြီ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
မကြာသေးခင်ကပြည်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလူသေဆုံးမှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသား39ဦးကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါပုံနှကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသားများများကိုမနေ့ကမြန်မာစစ်တပ်ဘက်ကဖမ်းဆီးထားကြောင်းပုံနှကျုံမြို့နယ်မဲဆန္ဒနယ်အမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်ကျောက်စိတ်ရွာသားတွေကိုရှင်းလင်းလေးခေါ်တော့တာခဏနိုင်ရှိနိုင်မနေ့ပိုင်းအဲ့ဒီအရှင်မုံမှာလူရှိတယ်။ဆီပြီးတော့နေ့လေခဏနိုင်ဝန်ကျင်တော့မှဆက်စီပြီးတော့ခေါ်ဆောင်သွားတာ။ဥယျာအကုန်လုံး39ရောက်ကြည့်ရောအရှင်မုံအပါဝင်ကျောက်စိနဲ့အဲ့ဒီငါးကားစစ်တေးကမမကျေကျော်ဝဲတယ်။အဲ့ဒီနောက်ပိုင်းမှာတော့ဘာမှတတိအသားနာတွေမရတော့
ဒီရွာသားတွေဟာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိလို့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကပြောပါရယ်
အော်လူ38ယောက်ကျွန်တော်ထိန်းသိမ်းထားတာရှိပါတယ်အဓိကတော့ကျွန်တော်ဒီတောင်းပြတဲ့လူတွေပတ်သက်ပြီးဆက်ဆက်ဖော်ထုတ်ကြတဲ့ရာဖြစ်တယ်ပြောနိုင်တာတော့ကျွန်တော်ဒီဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေဆောင်ရွက်ပါမယ်ပြီးရင်ဥပဒေတိုင်းနဲ့ကျွန်တော်ဆက်လက်ဆောင်ရွက်ပါပါမယ်ဗ
ျတမတော်ကဖမ်းဆီးသွားတဲ့ရွာသားတွေဟာအေးအေးဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့အေးအေးပြောခွေရခိုင်ဒုက္ခကဆိုပါတယ
်ဒါကျွန်တော်နဲ့လုံးဝပတ်သက်မှုမရှိဘူးဒီလူတွေကနော်ဒေသခံဒီအပြစ်မဲ့ပြည်သူတွေပဲဖြစ်တယ်အော်အခုဒီအဖမ်းဆီးခံရတဲ့ဒီ39ယောက်ဟာနော်လွန်ခဲ့တဲ့ April 13ရက်နေ့တုန်းကပုံနာကျောင်းအခြေစိုက်ခန်းမ950ကနေပြီးတော့မှလက်နေကြီးနဲ့ပြစ်တာကိုယာသားတွေကနေပြီးတော့ဒါမီဒီယာတွေမှာပြောတာရှိတယ်အဲ့ဒါကြောင့်မို့လို့သူတို့ကအဲ့လိုမျိုးလာရောက်ဖမ်းဆီးတာလို့သိရတယ
်ကျောက်စိတ်ကြီးရွာမှာပြီးခဲ့တဲ့ April 13ရက်နေ့ကလက်နေကြီးကြီးကြားရပောက်ကွဲမှုကြောင့်အယတား10ဦးသေဆုံးပြီး13ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်ဒီလက်နက်ကြီးကြီးတွေဟာမြန်မာစစ်တပ်ဘက်ကပြစ်ခတ်တာဖြစ်ကြောင်းတရခန့်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။တပ်မတော်ဘက်ကတော့အေအေဖွဲ့ကနေတပ်မတော်စစ်ရေးရင်တွေကိုပြစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့တာဖြစ်ကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
ဒီနေ့မှာဒီမင်းများမျိုးနယ်ဘက်မှာတော့တိုက်ပွဲဖြစ်တာရှိတယ်ကြ။ဖားပြော်ရွာရဲ့တောင်ဖက်ပေါ့နော်ဒီရာမောင်တောင်ကျိုးကိုမြန်မာစစ်တပ်ဘက်ကဒီအင်အား280လောက်နဲ့နေပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမြန်မာစစ်တပ်ရဲ့တင်းတောင်ပေါ်ကနေလက်နက်ကြီးနဲ့လှမ်းပစ်တဲ့အတွက်ကြောင့်မို့လို့မင်းများမျိုးနယ်မင်းရွာကိုလက်နက်ကြီးကြားရောက်ပောက်ခွေတာရှိ
တယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးကြီးကြားရောက်မှုကြောင့်အယတားတွေထိခိုက်ဒိဆုံးမှုတချို့ရှိခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်။ဒီကနေ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမသိရှိသေးကြောင်းတပ်မတော်ဘက်ကပြောပါရယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခဖြစ်စဉ်တွင်တပ်မတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင့်လူသေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ပြောဆိုနေမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဒီလူထုအထင်မြင်လွှဲမှားစေဖို့ရေးသားပြောဆိုဖြန့်ချိနေတာဖြစ်ကြောင်းတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါရယ် ยามานิงามาสุยานเนี่ยเปลี่ยนใจยึดฐานะไปเว้ทเรียนฐานะรีก้ายังคันดีด้าด้วยสี่ปีบีก้าพิเศษด้วยมาอายาตาด้วยที่ใจมุ่งชินิกูยีด้าพบยารามาชีเดชินิจาวตีด้ากันลุตโตกุสเลรีนี่เนี่ยพิเศษมังกราเมียริกูพิโอสุราพิจาวลุตโตกุสเลรีก้าตุบยามาเลยยังคันจีเนี่ยมีอะไรด้วยสุยากันเนี่ยอินเทอร์เน็ตเสร็จตัวยี่แหล่งพิจารณาทั้งมุ่งจาวตีด้าด้วยพิเศษเนี่ยเด็ดเรนิกูเชนเนี่ยตุบีนีวงสามูไม่ยาชีบุลุลุตโตกุสเลรีก้าสุวาเลย ถ้าเป็นเทรนยี่ด้านพบยามหูมาเลยสุยากันเนี่ยจำเป็นเนี่ยแต่ยามเมื่อวันพ่อลูกจีนยาท่าเรือเอี่ยพวกตาวงชีดูดีกูเสด็จมีมีเนี่ยเทรนฐานะตาวงชีดูดีกูเลยแต่ยังเสด็จมุ่งเดือดลูกสาวลาเรชินีเจ้าเทรนมาพบยามหูมาแค่ตัวนี้เดียวเทรนฐานะตาวงชีดูดีกาสุวาเลยจนนอนนายกอิงบ่ท่านยามเนี่ยจักรเนี่ยเทรนปีบุทาวาเล
ผู้ใหญ่อเมริกันแต่ยังรีดูในยุคนี้แต่จะอาศัยสิ่งนี้กูอเมริกันพยายามจะวัชเนียมยุโรปการนี้เพื่อทุเรียนเป็นนิวายอเมริกันพยายามจะมังโควิด-19ยุคก้าคุ้มเสียเพียงว่ามูเอเยี่ยมว่าชินิจาวผู้ใหญ่รีดูในยุคแต่อาศัยสิ่งนี้กูอยากยิบองเซียงเปลี่ยนทุเรียนเป็นนิวายรีดูอาศัยสิ่งนี้กูไม่ได้ช่องไหนกันในคนไหนที่เนี่ยงาโกไหนกันในเซนไหนที่เชนิมาเวทุเรียนเป็นนิวายเพื่อมีแต่จะอาศัยสิ่งนี้กูรอ ในสัญญาคนนายกันในคนนายกวัยที่ผมไม่เสพยาทุเรียนเป็นยาวะผิวเย่ทุเรียนจะดีกว่าเรื่องนี้จะรู้สั่งโน้ตพี่ผิวเย่เฟซบุ๊กสามีน้ำมันเลยน่าเสียนที่ชุดนายมาเลยเสียยามานั่งเงี้ยมา โควิด-19จ้าอีมานี่อะไรจะดูมีอะไรดูคุณลุงมหาดเจ้ากาล่ายงไปจะดูมาเลยเอ็มจีมันทั้งจะเป็นเนี่ยเป็นลูกพี่ตันนี่จะดูเลยสุราโอชิจายาเอามาเนี่ยมานั่งเงี้ยมาโควิด-19จ้าอีเดี๋ยวมานี่อะไรจะดูมีอะไรดู คุณลุงมหาดเจ้ากาล่ายงไปจะดูมาเลยโยกับปูกุเสบียงว่ามูทิ้งโชว์ลูเรตัวสุยากาขี่มาตัวจับบุเอ็มจีมาทัวร์จับบุเนี่ยเชิญกันลูเรนซาเรตัวสันสีซาเปจัดตรงซาเรซาตะกงงามอยู่ทับแปมแปมโบชนุยพิลูเคบาดีเลยจังกูมีเงินไปดูดูอะไรเลชิสุยาเอซาวยมูรีเนี่ยปัตตาบีโรมังกันเนลูเทมิยูซาจาวตูมิงโอคุลูพิอบาเล
สู้อะไรไม่ได้เหมือนกันมาเลยสองจีรารีไม่เอาเปลี่ยนอะไรไม่เอาเปลี่ยนอะไรได้ยงจะไม่ยงอะไรจะไม่ยาตัวนั้นดูแต่ชีสปีโร่ดูตัวปีนี้ดูนั่นกูบอกว่าจะกูยุ่งใจไปรู้อันไหนมาไม่เพี้ยนอะไรลุงกูก็ยังบอกมาลุงเอรีเน่ปัตตาบีโร่อดีตคนรีมยาวีปีนี้เลยอิงเลสซาเตนั้นพูดปีนี้เลยกูพิจารณาเลยตัวมึงกูคุลูพิจารณาเลย
ปีจุ่งเนี่ยอสูรยานี่จะมาเที่ยวมุกเดียวลงที่กูได้เจอเจ้าผู้มีตัวสิบาทเลยอสูรยาเขาลงปุ่นยี่เลยได้ปอมมาเจ้าจ้าปีจุ่งที่เที่ยวเช่นนี้อะไรรู้ยังไงกูไว้แม่งยี่อันนี้เดียวเพียงเจ้าอสูรยาเพียงเดียวอันดูผิวด่างเขาอันเนี่ยอันที่ดีเดียวใจเจ้าลูกปีนี้เช่นเดียวลูกปีนี้เช่นเลี้ยวเจ้าเอ็นซูเรนเจ้าโปรการุสูรเช่นเดียวตัวอันเดียวโปรเพียงเดียวใจแต่นายยังไม่ตั้งใจเลยเพียงเดียวใจแอนบอกยังไงตัวใหญ่
อสูรยานี่เนี่ยกบักกายโยกันเนี่ยปัตตาบีโร่โยกับเปลี่ยนความมุ่งมั่นสิ่งบูด้วยเอ็งเนี่ยมาในทางจริงนี่แหละเนี่ยโยกับปูทิ้งชั่วสิ่งเดียวจะไปหนีมาเอ็งมาในเนี่ยอาจจะเชี่ยวบรรลุในทางเดินเนี่ยสุราลีกูเลยลุงมุกอย่าดีมาเปลี่ยวสุราจาราลีกูตุยาวาเลย
ออนไลน์งานนี้ซอฟต์สกิลสายอาเทนันหรือพลเรือนนี่เลยชั้นสมัยใหม่ที่ทำดูซีอีโอพิเศษมาพิวพิวเอางานเลยคุณลุงเอ็มมานี่เลยจะดูจ้าลาดานเนี่ยเปลือกจูเชียวในทางเดินเลยสุราโกเปียบยาบาร์เลย
คุณลุงเปียกาลาเรียมาปีดูเรนี่เนี่ยเอ็มมานี่เนี่ยสการีจิชูราซาพัดดาลูมุกอย่าดีมาเฉียงโดโดมยามยาที่จะเอาต้องสวยลาจาราโกด้วยยาบาร์เลยคุยทุ่งอะไรคุณลุงเฉียงกาลามาปีดูเรนี่เนี่ยน่าอย่างนี้ละก็จะมาเยี่ยมปูเก่าในเดลูมีดาวสุริสิสิลงลงเนี่ยลูกสาวในนารีเลยชิบาร์เลยลูกตุยเอ็มิงูเปียบยาบาร์เลย
ဘာပဲဆဲရဲဆိုတဲ့အတိုက်အတာတကူကအခုကျမ်းမာရေးအတွက်လည်းကောင်းဆောင်ဆောင်လို့ရတယ်။နောက်ခန္ဓာကိုယ်အနာပေးတာလည်းရတာ။ကိုကျမ်းမာကိုနေလို့လည်းရတယ်။နောက်မိမိအိမ်လေးကိုပြုပြင်ပြီးတော့တန်ရှင်းနေအောင်လုပ်နေလို့လည်းရတယ်
။ကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ်။
ပြောင်းပြောင်းနဲ့ပို့ပြီးတော့ချစ်ခင်နားနဲ့ပို့ရအောင်ပြောင်းပြောင်းနဲ့ပို့နားလည်အောင်လို့အချိန်ပေးပြီးတော့တိဆောက်ယူရတာဖြစ်ပါတယ်။ဒါအချိန်ကဟိုးအရင်တော့ကကြံဆိုလို့ရှိရင်ပြောင်းနဲ့ပြောင်းနဲ့မအားကြဘူး။အဲဒါကြီးကြီးထွက်ကြတယ်အဲ့လိုပုံစံမျိုးဖြစ်တဲ့အချိန်မှာအခုဆိုလို့ရှိရင်ကျွန်တော်ပို့ပြီးတော့နီးစပ်သွားတယ်။အဲ့လိုနီးစပ်သွားတဲ့အချိန်မှာပြောင်းပြောင်းနဲ့ပို့ပြီးတော့နားလည်ဖို့ချစ်ခင်ကိုရှင်နိုင်နဲ့ကျွန်တော်ပုံလေးထမ်းလေးများများလုပ်တင်ပါတယ်
။မဖြူဖြူအောင်ကတော့ပြည်သူအများစုအနေနဲ့ခုလိုအချိန်မှာစိတ်တက်ကြန့်ခိုင်မှုဟာအရေးကြီးကြောင်းသူမရဲ့အမြင်ကိုပြောပြပါရစေ
။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကကို့ကိုဖျက်ဆီးဖို့ကြဖြစ်လာတာမဟုတ်ဘူးလို့လက်ခံပြီးတော့မှကို့အရင်အထက်ပို့ပြီးတော့မှစိတ်တက်ကြန့်ခိုင်မှုရှာကို့အရင်အထက်အခုလိုမျိုး crisis ဖြစ်တဲ့အချိန်မှာစီမံခန့်ခွဲတက်ဖို့ရှာဖြစ်လာတယ်ဆိုတော့ခံယူချက်နဲ့ရှစ်ဆက်ဖို့အရန်အရေးကြီးပါတယ်။ကဲ၍ငါးလတိတိအခုလိုမျိုးပဲအိမ်ထဲမှာနေပြီးတော့မှဆက်သွားရမယ်ဆိုရင်ကို့ရဲ့ပတ်စံ finance ကိုမှန်ကန်ကွယ်မလဲဆိုတာကိုအားလုံးကိုဒီဗီဒီယိုကနေပြီးတော့မှပြောချင်ပါတယ်အစိုးဆုံးကိုတွက်ထားပါပြနိုင်တဲ့မြတ်ကိုရဲ့စားဆက်တောက်ဆရာကိုဟို2လ3လစာလုံးဝရှိအောင်လို့စီမံခန့်ခွဲထားပ
ါကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ်
အာကကျွန်တော်လူတိုင်းပေါ့တစ်ကဘာလုံးကကျွန်တော်ကြုံရတယ်။အခြားနေရာမှာကျွန်တော်ကစိုးရိမ်ပူပန်တာတော့ကျွန်တော်စိတ်ကအလိုမကျဖြစ်တာတော့ဖြစ်တာကျွန်တော်တဘာဝပဲ။ဒါပေမဲ့ကျွန်တော်ကအဲ့လိုအစ်စ်မှမနေဘဲနဲ့ကျွန်တော်ကအဲ့အောင်ပြည်ပြည်ငင်းငင်းနဲ့ကျွန်တော်ဖြည့်ရှင်းတတ်လို့ပါ။ COVID ကဘယ်လောက်ထိသွားမယ်ဆိုတော့ကျွန်တော်မသိသေးဘူး။အဲ့တော့နောက်တစ်လနဲ့သုံးလမှာကိုယ့်ရဲ့စီးပွားရေးအခြေအနေကိုယ့်ရဲ့အိမ်ရဲ့အဝေးရှိတဲ့လုပ်ငန်းအခြေအနေကိုအခုချိန်ထဲကစပြီးတော့တောင်းတကိုဖြောက်ပြီးတရားတွက်ကြမယ်။ COVID ကြီးပြီးလာတဲ့ခါကျတော့ကျွန်တော်စီးပွားရေးအကုန်လုံးပြန်ပြီးဘုံမင်းနဲ့ပြန်လာတယ်အဲ့လိုဘုံမိတဲ့တာရဲ့ခန်းကျန်ဘလိုလုပ်ငန်းမျိုးကပို့ပြီးတော့အဆင်ပြေနိုင်လဲအရင်ပေါင်းရောက်နိုင်လဲပြီးလို့ရှိရင်ကိုယ့်ရဲ့လုပ်ငန်းကိုလည်းဘလိုမျိုးကိုအကျဉ်းဆုံးလဲချိန်ရမယ်ဆိုလို့ရှိရင်အဲ့လိုစီးပွားရေးပြန်ပြီးတော့ကောင်းနိုင်အဆင်ပြေလို့ရှိရင်ကိုယ်အဆင်ပြေသွားလဲဆိုတဲ့အောက်တွေးပြီးတော့ကျွန်တော်ကအကျဉ်းဆုံးနေတယ်ပါတယ
်အစိုးရအနေနဲ့ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးအတွက်ဆောင်ရွက်နေသလိုတစ်ဖက်တစ်လမ်းကလည်းခြေကံလူဒန်းစားတွေအတွက်စားတောက်ကုန်ပံ့ပိုးမှုတွေလှုပ်ဆောင်နေပါတယ်။မီဒီယာနဲ့ရုပ်သံလိုင်းတွေကတော့ပြည်သူလူထုအတွက်ဖျော်ဖြေရေးလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်လာကြသလိုလူအများစုအသုံးပြုနေတဲ့ဆိုရှယ်မီဒီယာပေါ်ကနာမည်ကျော်ကြားသူတွေနဲ့စာရေးဆရာတွေကလည်းပြည်သူလူထုစိတ်ခွန်အားရရှိစေမယ့်စာပေတွေအကျိုးပြုသင်တန်းတွေကိုပြုလုပ်နေကြတာတွေ့ရပါတယ်ရှင်ကျမမေဇာဟိမာမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါသောတာရှင်များရှင်ကျမဒင်ဂီထိုက်ပါအပတ်စဉ်စီးပွားရေးအစည်းအဝေးကိုတင်ပြပေးဖို့အချိန်ရောက်ပါပြီ COVID-19 ကပ်ဘေးကာလရပ်ဆိုင်းထားရတဲ့စီးပွားရေးလုပ်ငန်းတွေရေရှည်ရပ်တည်ဖို့အခက်တွန့်နေပြီဆိုတဲ့အကြောင်းတင်ပြပေးမှာပါယောဂကပ်ဘေးကာလအတွင်းလူစုလူဝေးမလုပ်ရပေမဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်တယ်လို့အစိုးရကခွင့်ပြုထားပေမဲ့လို့လဲရန်ကုန်အပါအဝင်နိုင်ငံတဝန်းမှာဒေသန္တရအဆင့်စိတ်ကြိုက်စီမံခန့်ခွဲမှုတွေကြောင့်လုပ်ငန်းကွင်ပြန်ဝင်ရေးအခက်တွေ့နေကြပါတယ် So Eats ကားထုတ်လုပ်ရေးကားရောင်းပြကန်လုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့အစိုးရဘက်ကတိကျတဲ့ညွှန်ကြားချက်လိုအပ်တယ်လို့ထောက်ပြပါတယ်နားဆင်ကြရအောင်ပါရှင်ဆိုတော့ဆရာတို့ဒီဒကြံလဲပြီးပြီဆိုတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရပြီလားရှင်
ကျွန်တော်တို့အဲ့အားလည်းစဉ်းစားနေဆိုတော့ပြဿနာပါရှိတယ်ဆိုတော့ဗျအစိုးရအလို့ထုတ်ပေမဲ့ဒေါ်တော်မင်းမားကမြို့နယ်ကြီးကရက်ကွက်လိုက်ကချိုးရက်ကွက်တွေကပြေးမထွက်တာလို့ထွက်ပြီးပြန်ဝင်လို့မရတာလို့ဖြစ်နေဝန်ထမ်းတွေပေါ့တော့ဟိုပြောရရင်တော့လူကြီးအကြောက်ကြုံတဲ့ခါကျတော့ဘက်မှလည်းဂိုင်လဲရတယ်မပြတ်သွားတဲ့ခါကျတော့ထွက်ရပြန်ဝင်လို့မရဘူးဟိုဟာဒါတွေကဖြစ်နေတယ်နောက်တစ်ချက်လည်းအစိုးရရုံးနေရတယ်ချိုးရုံးနေလုံးမလို့ဥမာကန်းကန်းကြလို့ခါပြီပေါ့နော်လက်ရှိကျတော့မတ်လ25ရက်ရန်ကုန်တိုင်းမှာဆိုပြေးထားတာကျွန်တော်ကားရောက်မဲ့လူတွေကတော့လုံးလုံးမရဘူးဖြစ်နေရပါတော့သူတို့အနေနဲ့ကတော့ဒါဘာဖြစ်ဖြစ်ဟိုတစ်ခုနဲ့တစ်ခုနဲ့ချင်းဆက်ပြီးစဉ်းစားပြီးတော့လုံးလုံးပုံရင်းအဆင်ပြေတယ်တော့ကျွန်တော်မြင်ပါတယ
်အခုလောလောဆယ်ဆရာတို့အပါဝင်ပေါ့နော်စီးပွားရေးလုပ်ငန်းတွေကပြန်မဖွင့်နိုင်သေးတဲ့အနေအထားများရှိပါလား
အဲ့ပုံစံတော့အခုဖြစ်နေရပါတော့နော်ဟုတ်လားကျွန်တော်တို့ကတော့ဟိုဒီလိုဒီလိုလဲဒါဆန်ရက်တို့ဟာဆိုဆိုတယ်အချို့လုံးသမားတွေလာလို့မရဘူးပေါ့နော်ရွာတွေကပြေးမထွက်တဲ့အန္တရာယ်တွေရှိတယ် ဒီကားလုပ်ငန်းတို့အားလို့ဆိုနေကြဟိုကကဇာနာလည်းဇင်ဝင်လို့မရဘူးဆိုတဲ့ခါကျတော့ကျွန်တော်တို့ကဆက်လုပ်လို့မရဘူးတချို့ service ပေါ့နော်ဘာ service လုပ်တဲ့လူတွေကြတော့လေအခုနန်းတွေအချို့ကနန်းတွေကသူတို့ထွက်လို့မရဘူးထွက်ရင်ပြန်ဝင်ဘယ်လိုမှပြေဘူးဒါတွေကရှိနေမှာပေါ့နော်ပြောရရင်တော့ကျွန်တော်တို့ကလူတွေကဟိုကိုယ်ပိုင်နဲ့ကိုယ်ကိုယ်ဆုံးမချက်နဲ့ကိုယ်တက်ဆိုင်ရာရက်ွက်အကြီးဟာအုပ်စုရေးမှုအနေနဲ့ကစီမံဆောင်ရွက်တဲ့ပုံစံမျိုးဖြစ်နေကျန်တော့ဒီတိုင်းဆက်သွားရင်ကျွန်တော်တို့ကဒီနောက်ပိုင်းကျတော့ဒီရန်ရဲကုလုံအောင်သွားနိုင်တာပေါ့နော်
စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပြီဆိုလို့ရှိရင်လည်းအခုဒါ social distancing ကိစ္စကတော့ဆက်ပြီးတော့လိုက်နာရအောင်မယ်အနေအထားရှိတော့ဒီအပေါ်မှာရောအခက်အခဲမဖြစ်နိုင်ဘူးလားဆရာ
ဖြစ်နိုင်တယ်ချို့လုပ်ငန်းတွေကတော့သူပြောရဲဒီ social distance ပေါ့နော်6ပေกว่าနေလို့ရပါမယ်တချို့လုပ်ငန်းတွေကတော့6ပေกว่าဘူးတော့ခက်တယ်ပေါ့နော်ဒါလည်းပြောရရင်တော့လက်တွေ့တော့တိတ်မကြဘူးလို့ပြောပါ
ဟုတ်ကဲ့ဆရာတို့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တဲ့အခါမှာဒီဝန်တန်းတွေပေါ့နော်ဝန်တန်းတွေအတွက်အကာအကွယ်ကိစ္စတွေရောက်တော့ရောဆရာတို့ဘယ်လိုစဉ်းစားထားပါလဲဒါနဲ့ပတ်သက်ပြီးတော့အစိုးရဘက်ကညွှန်ကြားထားတာမတွေ့ပါဘူးဒီဝန်တန်းတွေကိုဒီ COVID-19 ကာကွယ်ပေးနိုင်ဖို့ဘယ်လိုမျိုးလိုက်နာဆောင်ရွက်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘာများဟိုအစိုးရဘက်ကအာဏာပိုင်ရေးဘက်ကရထားတာရှိပါလဲဆရာ
ကျမရဲ့ဝိညာဏကတော့ထုတ်ပြန်တာလားရှိရလုပ်ငန်းဝင်မှာပေါ့နော်ပြရပြောတယ်ဒီလက်စည်းတွေအားထားဖို့ကမန်ဆက်ဖို့တော့ social distance လုပ်ဖို့ဒါတွေကတော့ general ပေါ့နော်တစ်ခုချင်းတော့မဟုတ်ဘူး general အနေနဲ့တော့ညွှန်ကြားချက်တော့ထုတ်ထားတယ်ဒါပေမဲ့ဒါအကျယ်ပြည့်နေတော့မရှိသေးဘူးနော်သူက website မှာတော့တင်တာတော့တွေ့တယ်ဒါပေမဲ့တရားဝင်တော့ကျွန်တော်တို့ဒီတော့ဒါလည်းဟို20-30ပါ UMS ဆက်တော့ဖွဲ့ပြီးပေါ့နော်ကျန်တဲ့ဒီလုပ်ငန်းစီးပွားရေးလုပ်တဲ့ဖွဲ့ပြီးတော့ကြရချေးဆက်ပြီးညွှန်ကြားတဲ့အားမျိုးတော့မရှိသေးဘူ
း။ဆရာတို့ဆိုလို့ရှိရင်အခုဒါကားဟိုရှိုးရူးမ်ပေါ့နော်ကားရောင်းတဲ့ဟာဆိုတော့ဈေးလာဝယ်တဲ့သူတွေကိုရောဘယ်လိုစီစဉ်ရမယ်လို့ဆရာတို့စဉ်းစားထားပါလဲရှင
်။ကားရောင်းတဲ့လုပ်ငန်းတော့သူတို့ကပြောတာလိုင်းနာလို့လွယ်တာပေါ့နော်။
ဟုတ်ကဲ့။
ဒါပေမဲ့ကားထုတ်လုပ်တဲ့စက်ရုံမှာကြာရင်တော့သူပြောတဲ့ဒီ social distance ညတော့လုပ်ဖို့ခက်တယ်။နောက်တစ်ခါဆန်ဆန်တို့ဟာမျိုးပေါ့နော်။ဥပမာတချို့ဟာကြာရင်တော့ဟိုသူပြောတဲ့လောက်တော့လူသမားရင်ကကျွန်တော်တယောက်တယောက်၆ပေကွာထားဖို့တော့ကျွန်တော်ကပညာပေးရတာမရှိတော့ဒါပေမဲ့လုံးဝကြီး contact chip မရှိပါနဲ့ဆိုတဲ့ဟာတော့လိုက်တာကိုခက်တယ
်စီးပွားရေးလုပ်ငန်းကြီးပြန်ပြီးတော့လေပတ်တယ်ဆိုရင်တောင်းမှာပဲလူတွေကတိတ်အပြင်းထွက်ပါမလားဆရာဆိုတော့ခက်တော့ဈေးဝယ်သူ
ရှိရဲ့ကျွန်တော်ကျွန်တော်ကအဲ့အဲ့ရလဲဆိုရင်လူတွေအများစုကကြောက်တော့ပြင်မသွားတဲ့ခါကြောင့်ဒီနေ့စီးပွားရေးလုပ်ငန်းကပြန်လေပတ်ဖို့တော့ခက်တယ
်ဒီအချိန်ကြာလာရင်ဒီစီးပွားရေးလေပတ်တဲ့ကိစ္စမှာဆူရင်စရာများဖြစ်လာမလားရှင်စရာ
မှန်တယ်ကျွန်တော်တို့ကကြတော့ဗျာဒီဒဗလုဂန်ဒီနဲ့ကကွာတာဒဗလုဂန်ဒီမှာတော့ဆိုးဝါးနေအသေးဝါးထောက်ပံ့ပြီးတော့ကျွန်တော်တို့ဒီမှာတော့ဆိုးဝါးထောက်ပံ့တာတော့လုံးဝမရှိဘူးအကြမ်းတင်းတော့ခုနပြောတဲ့လက်လုံးလက်စားဆန်ရှိပြီးပြီးတဲ့ဟာနဲ့ရှိတယ်ဟာတော့ချီးငွေရတော့ US ဒေါ်လာ190လောက်လို့ချီးငွေပေးမယ်ဆိုပြီးတော့ဒါလုပ်တာရှိအောင်အဲ့ဒီကျန်တဲ့ဒီဝန်ထမ်းတွေပေါ့လူတွေဆက်ဝန်တွေဝန်ထမ်းတွေကိုယ်မီဝန်ထမ်းတွေကလည်းဘလို့ပြီးမဲ့စီရင်တော့ဆိုးရမှာလို့ဆိုထုတ်ပြန်တာမရှိဘူး။တော့ကကျွန်တော်တို့ဟာရင်ကတွေဆက်စတဲ့လို့ပြီးမဲ့ဟာမျိုးတွေမရှိဘူးနော်။တော့အခုသက်သာပွင့်ပြီးမဲ့ဆိုတာဟာဘလို့ဆိုကြီးညာတာမရှိသေးဘူး။ဆက်သွားရင်တော့ကျွန်တော်လုပ်ငန်းတော်များများတက်တူခက်လိမ့်မယ်
။နောက်တစ်ခုကဒီဝန်ထမ်းတွေဘက်ကကြည့်ရင်လည်းဒီချင်းနေရေရှည်ဆက်သွားဖို့လွယ်ပါမလားရှင်။ဒါဆရာလက်တို့လည်းဝန်ထမ်းတွေအများကြီးနဲ့ဆက်ဆံနေရတော့
ဒီလိုလေဆိုးရည်နာပါဘာဆက်လို့ရမှာမသိဘူးတချို့ကတော့လေဒါအသက်ကအရေးကြီးတယ်ဟိုဆိုးရည်နေမှာတော့ကျန်းမာရေးဆိုးတော့ပြင်မထွက်ပြီးတော့နေကြတယ်ပေါ့ဒါပေမဲ့တစ်ချိန်ကြရင်တော့ကျွန်တော်ကဒါဘယ်တော့မှမသိဘူးတော့ဆိုတော့ကျွန်တော်အေဘယ်လာကုန်ဒီအောက်ပါဆိုတာပြဿနာမရှိသေးဘူးဒါအေဘယ်ကြီးကုန်တော့ပြီးမလားတခါမဟုတ်ပြန်မိလားကုန်ကျွန်တော်လို့ပေါ့စသည်ပေါ့နော်ဒီလိုသွားနေရင်ကျွန်တော်ကရေရှည်ကြရင်တော့ဝန်ထမ်းတွေတွေ့တဲ့ပြဿနာပြက်လာမယ်လုပ်ငန်းလုပ်နေတဲ့လူတွေတွေ့တဲ့ပြဿနာရှိလာတယ်
ဟုတ်ဒီစီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးသမားတွေအနေနဲ့အခုလောလောဆယ်လုပ်ငန်းပြန်ပြီးတော့လေပတ်ဖို့အရေးနဲ့ပတ်သက်ပြီးတော့ဒီအတိုင်းဝိုင်းထဲမှာဘယ်လိုစဉ်းစားထားကြပါလဲရှင်ဘယ်တော့လောက်ပြန်ပြီးတော့ပုံမှန်လေပတ်နိုင်မလဲရှင်ဆရာ
လောလောဆယ်တော့ဗျာချမ်းမြေတော့လူတွေအကုန်လုံးကတော့ဒီ April 30ရက်နေ့ပေါ့နော်အစိုးရကတော့ဒီအကြံဉာဏ်ချက်မထုတ်ပြန်လဲဈေးဆိုင်ရာဒီမှ0ဟာမျိုးပေါ့နော်မင်္ဂလာ0ဟာမျိုးကျန်တဲ့ဈေးကြီးရယ် April 30အထိတော့ကျန်နေပြေဖို့ညွှန်ကြားရပါတော့။ဟောလူကနေတော့မရလူကတော့မများရတယ်။ April လကုန်ဒီကျန်နေပြိမ့်တဲ့သဘောတော့ရှိတယ်။အဲ April လကုန်မြို့မှာကျွန်တော်တို့ချက်ပြန်ကြည့်ရမှာပေါ့နော်။ ချီနေကောင်းထိုးလုပ်နေတာဒီတဲ့ပူဆူလာဒီတိုင်းပြောတာပေါ့နော
်ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဆရာဒေါက်တာဆူတူ
ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆင်းမြတ်မော်မှာ COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့ညွှန်ကြားချက်တွေထုတ်ထားကြပါတယ်ဒီလိုအခြေအနေမျိုးမှာကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုယောဂနည်းပြတစ်ယောက်နဲ့ဆွေးနွေးထားပါတယ်အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က Body Refinery ချင်းမှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေကပုံမှန်လိုမျိုးသွာလာလှုပ်ရှားမှုတွေနှဲသွားချိန်မှာကျန်းမာရေးနဲ့အညီနေဖို့တိတ်အရေးကြီးတယ်လို့အကြံပြုထားပါတယ
်အခုဒီလော့ခ်ဒေါင်းတွေကဒီမြို့မှာလည်းဖြစ်နေတော့ပုံမှန်ထက်စာလို့ရှိရင်လှုပ်ရှားမှုတွေနှဲသွားတယ်အိမ်မှာနေတာတွေကြာလာတဲ့အခါကျတော့ဒီစိတ်ဖိစီးမှုတွေများတယ်လိုအပ်လို့အပြင်ထွက်ရမယ်ဆိုလို့ရှိရင်တော့ကြောက်ရွံ့ဆိုးရိမ်မှုတွေများတဲ့အတွက်ဒီဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကိုကောင်းကောင်းမွန်မွန်ဆက်လက်ထိန်းသိမ်းနေထိုင်သင့်တယ်အဲ့တော့ကိုလက်လှူရှားမှုအတွက်ကဒီလေ့ကျင့်ခန်းလုပ်ပေးတာကသွေးလည်ပတ်မှုတွေအတွက်အထောက်အကူဖြစ်တယ်ဒီကိုလက်လှူရှားမှုလုပ်တယ်ကဘာလို့လေ့ကျင့်ခန်းလုပ်ဖို့ကဘာလို့အရေးကြီးလဲဆိုလို့ရှိရင်ဥမာတစ်ခုပေးချင်တာဟိုအမေက84နှစ်ပေါ့နော်သူ့မှာဆိုရင်စီဂျိုရှိတယ်သွေးတို့ရှိတယ်ဂျင်းမို့ပုံမှန်အနည်းဆုံးတစ်ပတ်ကို3-4ရက်သွားတယ်အနည်းဆုံးနာရီဝက်တော့တစ်နေ့လမ်းကိုသူပုံမှန်လျှောက်လေးရှိတယ်အခုဂျင်နေပိတ်ထားလို့အိမ်မှာနေရတယ်ဆိုပေမဲ့လည်းရအောင်ပုံမှန်တိုင်းလှုပ်ရှားမှုလေးတွေကိုလုပ်ပေးတယ်စားသောက်နေထိုင်တာလည်းသူ့ရဲ့ routine အတိုင်းမပြတ်အောင်တတ်နိုင်သလောက်ကိုနေထိုင်စားသောက်တာမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်သူ့ရဲ့စီဂျိုတို့သွေးတို့တို့ကကောင်းကောင်းမွန်မွန်ပဲအကုန်လုံးထိန်းထားနိုင်တာပေါ့နော်အဲ့တော့ဒီကျန်းမာရေးလုပ်တယ်ဆိုတာငယ်ရွယ်တဲ့သူတွေမှမဟုတ်ဘူးဒီလူကြီးတွေလည်းဒီလှုပ်လှုပ်ရှားရှားနေတဲ့အကျိုးအမြတ်အများကြီးရှိတယ်ဒီစိတ်ပိုင်းဆိုင်ရာကြတော့ဟိုတရားမှတ်တာတို့ဒီအထူးသဖြင့်အခုဒီ COVID-19 က respiratory နဲ့ပတ်သက်တဲ့ပြဿနာမျိုးတွေရှိတဲ့အတွက် deep breathing လို့ခေါ်တဲ့အသက်ရှူလေ့ကျင့်ခန်းလုပ်ပေးတာပေါ့အသက်ပြင်းပြင်းရှူတယ်ဆိုတဲ့ဥစ္စာမှာယောဂနည်းနဲ့ရှူတာရှိတယ်တရားမှတ်တဲ့အခါမှာ Oxford ဆရာတော်ဒုတိယမသားမိသူအများကြီးလေ့ကျင့်ပေးတာတွေလည်းရှိပါတယ်သူတရားဟောတဲ့အထက်မှာတွေလည်းပါတယ်အဲ့လိုအသက်ကို1ကနေ5အထိရှူသွင်းအသက်အောင်ထား1ကနေ5အထိအောင်ထားအသက်ကိုဖြည်းဖြည်းချင်း1ကနေ5အထိရည်တွက်ပြီးရှူထုတ်အဲ့လိုပုံစံမျိုးနဲ့လေ့ကျင့်ခန်းလုပ်ပေးတာလေးတွေကလည်းကောင်းတယ်အဲ့ဒါဒီစိတ်ဖိစီးမှုအများကြီးရောကြစေတယ်နောက်အရေးကြီးတဲ့တစ်ခုက immune system လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ခံစွမ်းအားအဲ့ဒါလေအားကောင်းနေဖို့လိုအပ်တယ်စိတ်ဖိစီးမှုဒီကိုခံစွမ်းအားကိုရောကြစေတယ်တဲ့ဒါပြင်ကျန်းမာရေးပညာရှင်တွေအမြဲတမ်းထောက်ပြတဲ့အချက်ဖြစ်တယ်အဲ့တော့ဒီကျန်းမာစွာနေထိုင်စားတောက်ဖို့ကအရန်အရေးကြီးပါတယ
်ဆိုခုနကဒီမဟုတ်ဝေပြောထားတဲ့အထက်မှာဆိုရင်ဒီနေထိုင်စားတောက်တာတိတ်အရေးကြီးတယ်လို့ပြောပါတယ်ဆိုတော့အခုလက်ရှိမှာဘာတွေတွေ့နေရလဲဆိုတော့လူမှုကွန်ရက်တွေမှာဘာတွေမြင်ရလဲဆိုတော့လူတွေကအပြင်လဲတိတ်အရင်လိုမထွက်နိုင်ကြဘူးမသွားကြတဲ့အခါကျတော့အိမ်မှာပဲအစားတောက်တဲ့မျိုးစုံလှုပ်ရှားနေတဲ့ပုံတွေလူမှုကွန်ရက်တွေပေါ်မှာတော်တော်လေးမြင်နေရတယ်လေတနေ့တနေ့သူတို့ဗာချက်စားလိုက်တယ်ဗာရီစားလိုက်တယ်ဆိုတဲ့ဟာမျိုးဓာတ်ပုံတွေတင်နေကြတော့အဲ့လိုမျိုးစားတဲ့အခါမှာပေါ့နော်ကိုကကိုယ့်ရဲ့ကျန်းမာရေးနဲ့တင်းတင်းမြတ်တာအောင်စားဖို့ရောဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
်ပုံမှန်လှုပ်เสียအလုံးမရှိတော့လို့ပိုပြီးအားတဲ့အချိန်တွေထွက်လာတယ်ဆိုလို့ရှိရင်လူတွေကအိုအစားတွေစားမိတယ်ဆိုတဲ့ဟာမှာစားတဲ့ဟာမှာနှမျိုးရှိတယ် emotional hunger နဲ့ physical hunger ဆိုတာရှိတယ် emotional hunger ဆိုတာဘာလဲဆိုတော့စိတ်ကြောင့်စားနေတာဟိုပြင်းရင်စားတယ်ပျော်ရင်စားတယ်ဝမ်းနည်းလို့စားတယ်စိတ်ဖိစီးမှုတွေများလို့စားတယ်တကယ်စားတာမဟုတ်ဘူးနောက်တစ်ခု physical hunger ဆိုတဲ့ဟာကြတော့ခန္ဓာကိုယ်ကတကယ်ကိုအားအင်ကုန်ခန်းသွားလို့စီကုန်ပြီဆိုတာမျိုးပြတယ်လို့မျိုးဒီလက်တွေတုံလာမယ်လူကခေါင်းတွေမူးလာတယ်လို့မျိုးဖြစ်မယ်ချွေးစည်းတွေဘာတွေပြန်လာမယ်ခန္ဓာကိုယ်ကဒါဒီစီဂိတ်မှာ empty ပြတယ်လို့မျိုးပေါ့အချက်ဆပြနေပြီအဲ့ဒါမျိုးဆိုမှတကယ်စားတာမျိုးဖြစ်တယ်အဲ့တော့အခုဒီမှာဒီဘယ်နှချိန်မှမသိဘူးရေခဲသစ်တာဖွင့်မိတယ်အရန်နေချက်စားတယ်စားပြီးရင်စားရင်ဆိုတော့ဒါတွေကဒီနည်းနည်းလေးမစားခင်မှာကိုယ်တကယ်စားတာလားသိကြအောင်စဉ်းစားလိုက်ရေလေးတောက်ကြည့်လိုက်တခါလေးရေစားတာလဲကို အုံနောက်မှာသတင်းပို့ခံရတာဆားရဲဆိုတာမျိုးနဲ့ဖြစ်တယ်ဆိုရင်ဒါရေတောက်လိုက်ရင်ဗိုက်စာပြေသွားတာရှိတယ်။နောက်ဆားတဲ့အခါမှာတင်းတင်းမျှတတဲ့အစာအုပ်စုတွေပေါ့နော်အားလုံးကိုဘာပဲဆားဆားမျှတအောင်စားဖို့အရေးကြီးတယ်လို့ဆားတဲ့ပမာဏကိုလည်းအဓိကဟိုဂရုပြုသင့်တယ်။အရန်အများကြီးတွေစားလိုက်ရင်တစ်ဖြည်းဖြည်းနဲ့ဦးကျဲပြီးတော့တကယ်တမ်းကိုယ့်ရဲ့ဒီအားလုံးငကိုအလုတ်တွေပြန်သွားတော့မယ်ဆိုတဲ့အချိန်ကျရင်ကိုအရန်နေစားထားတဲ့ဟာအဲ့ဒီအချိန်မှာပြန်ထိမ့်မှုခက်သွားပြီဆိုရင်ဒါကိုပဲစိတ်နှောက်ရှက်ဖြစ်မှာဆိုတော့ဟိုအမြဲတမ်းလေးဟိုချင့်ချိန်ပြီးတော့ပေါ့နော်စားတော့နေထိုင်သင့်ပါတယ
်အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က body refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေဖြစ်ပါတယ်lockdown လောက်ထားချိန်မျိုးမှာကိုယ့်ရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားပေမဲ့စိတ်ကျန်းမာရေးကိုယ်ကျန်းမာရေးအတွက်ဂရုစိုက်နေမယ်ဆိုရင်အ ਨੇ ဆုံးတော့ယောဂါတွေကိုခုခံနိုင်မဲ့ကိုယ်ခံစွမ်းအားတွေရှိနေမယ်ထင်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
DiCaprio
and I'm Bob De Niro
and we're accepting the all in challenge Loreen Jobs and I
ဟောလိဝုဒ်ရဲ့နာမည်အကျော်ဆုံးမင်းသားတွေဖြစ်တဲ့လီယိုနာໂດဒီကပရီယိုနဲ့မင်းသားကြီးရောဘတ်ဒီနီရိုတို့ဟာသူတို့ရဲ့ရုပ်ရှင်ကားသစ် Gales of the Flower Moon စကားမှာပါဝင်ခြင်းနဲ့ပရိသတ်တွေအတွက်အခွင့်အရေးတရဖွင့်ပေးလိုက်ပါတယ်။သူတို့ကလီယိုနာໂດဒီကပရီယိုတက်တက်ကြွကြွပါဝင်ပြီးလုပ်နေတဲ့ပရာဟိတာအဖွဲ့တွေဖြစ်တဲ့ America's Food Fund, Meals on Wheels နဲ့ No Kid Hungry ဒီလိုမျိုးဒုက္ခရောက်နေသူတွေကိုစားရည်ရိတ်ခါကျွေးမွေးတဲ့အဖွဲ့တွေကိုထောက်ပံ့ဖို့အတွက် All In ဆိုတဲ့ Challenge အစီအစဉ်မှာငွေပါဝင်လှူဒါန်းတဲ့သူတွေသူတို့ရဲ့ရုပ်ရှင်ကားမှာပါဝင်ရမယ်လို့ပြောထားတာပါ
Bob and I are going to be starring in a film called Killers of the Flower Moon if you ever wondered what it was like to be able to work with the great Martin Scorsese
Killers of the Moon ဆိုတဲ့ရုပ်ရှင်မှာ Bob နဲ့ကျွန်တော်ပါဝင်ပြီးတရုပ်ဆောင်ပါမယ်ပြီးတော့ director ကလည်းတကယ့်နာမည်ကြီး Martin Scorsese မလို့သူတို့နဲ့တွေ့ပြီးတော့အလုပ်လုပ်ရတာဘယ်လိုလဲသိချင်တော့ဒီမှာအခွင့်ရေးပါလေလို့ Leonardo DiCaprio က Robert De Niro နဲ့နှစ်ယောက်တွေ့ပြီးတော့ပြောထားတဲ့ video ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါလေဒီရုပ်ရှင်ကားထဲမှာအရန်အခန်းကနေပေးပါပါမယ်အဲ့ဒီရုပ်ရှင်ရိုက်ခွင်မှာကျွန်တော်တို့နဲ့အတူတူရှိနေလို့ရမှာဖြစ်ပြီးတော့ရုပ်ရှင်မိတ်ဆက်အခန်းသားကိုလည်းဖိတ်မှာဖြစ်ပါတယ်လို့မင်းသားကြီး Robert De Niro ကပြောပါလေဒီ all in challenge ဆိုတဲ့စိန်ခေါ်မှုကတော့စီးပွားရေးသမားတစ်ဦးဖြစ်တဲ့ Michael Rubin ကအင်္ဂါနေ့ April 14ရက်နေ့ကစလိုက်တာဖြစ်ပြီးတော့နာမည်ကျော်အနုပညာရှင်တွေအားကစားသမားတွေအနေနဲ့ထူးခြားတဲ့အတွေ့အကြုံတွေပေးနိုင်မလားဆိုပြီးတော့သူကစိန်ခေါ်သွားတာပါ။သူရဲ့ရည်မှန်းချက်ကတော့ online စိန်ခေါ်မှုတွေလုပ်ပြီးတော့ရန်မုံငွေရှာပြီးတော့စုစုပေါင်းဒေါ်လာတန်းတရာရှာနိုင်မှုဖြစ်ပါတယ်
။ Now I challenge Matthew McConaughey and Ellen to go all in.
And I challenge Jamie Foxx to help us go all in too.
တို့ကမင်းသား Matthew McConaughey ပြီးတော့ရုပ်သံအစီအစဉ်တင်ဆက်တဲ့ Ellen DeGeneres မင်းသား Jamie Foxx တို့ကိုလည်း online ပေါ်ကနေပြီးတော့စိန်ခေါ်ထားပါလိမ့်။အခုဒီ all in challenge မှာပါဝင်သူတချို့ကတို့ရဲ့ပစ္စည်းတွေကိုလေးလံတင်နေကြသလိုတချို့ကတော့အမှတ်တရပစ္စည်းလေးတွေကိုရောင်းချပေးနေကြလဲလို့ပါတယ်။ဒီ all in challenge မှာပါဝင်တဲ့နောက်ထပ်နာမည်ကြီးတစ်ယောက်ကတော့နမေကျော်အဆိုတော် Justin Bieber ဖြစ်ပါတယ်သူကတော့သူ့ရဲ့ပြိဿတ်တွေသူနဲ့တချင်းအတူတူဆိုခွင့်ရပါမယ်တဲ့သူကသူ့ရဲ့စိန်ခေါ်မှုပြိုင်ပွဲမှာအနိုင်ရတဲ့သူ့ရဲ့အိမ်ကိုလေမြန်တာမှမဟုတ်ရဟရင်နဲ့သွားပြီးတော့ One Less Lonely Girl ဆိုတဲ့တချင်းကိုအတူတူဆိုပါမယ်ဆိုပြီးတော့ #allinchallenge မှာပါဝင်လိုက်တာပါ ဒီလိုနာမည်ကျော်တွေထဲမှာဆိုရင်နောက်ထပ်ဟာတာမင်းသား Kevin Hart နဲ့ American Rapper ကို Meek Mill တို့ကလည်းချက်ချင်းနဲ့သူတို့ရဲ့ပစ္စည်းတွေကိုလည်းတင်ရောက်ချလာလို့သူတို့ရဲ့ရုပ်ရှင်မှာပါမယ်လို့ပြောပြီးတော့ဒီ challenge မှာပါဝင်လိုက်ကြပါရဲ့ Kevin Hart ကအခုသူ့ရဲ့နာမည်ရုပ်ရှင်မှာစကားပြောခွင့်ပါဝင်ပြီးတော့တရားဆောင်ခွင့်ရမယ်ဆိုပြီးတော့ကြေညာထားတယ်လို့Meek Mill ကတော့သူ့ရဲ့2018 Rolls Royce Phantom Car ကိုလေးလံတင်ပြီးတော့ရောင်းနေပါတယ်ရှင်ဂျပန်နိုင်ငံကလူမှုကွန်ရက်နာမည်ကျော်လူရှင်တော်တစ်ဦးဖြစ်တဲ့ Pico Taro ဟာပြီးခဲ့တဲ့သတင်းပတ်မှာတော့ဂျပန်ကထွေတဲ့လူမှုကွန်ရက်ပေါ်ကိုရှေ့ဆုံးကပြန်ရောက်လာတာပါ2016မှာသူ့ရဲ့အရန်ပေါက်သွားတဲ့ PPAP Pen Pineapple Apple Pen တချင်အလိုက်နဲ့အခုသူကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလက်ဆေးကြောင့်လုံခြုံရတဲ့တချင်ဆက်ဆိုတာဖြစ်ပါတယ်အဲ့ဒီတချင်ဗီဒီယိုကို PPAPPray for people and peace လူတွေနဲ့ငြိမ်းချမ်းရေးအတွက်တောင်းဆုပြုတယ်လို့နာမည်ပေးထားပြီးတော့ဒီသတင်းဗီဒီယိုကတင်တင်လိုက်ချင်းပထမ3ရက်အတွင်း YouTube မှာကြည့်ရှုသူပေါင်း3000ရှိပါတယ်တကမ္ဘာလုံးကိုရိုနာကပ်ဘေးဆိုးနဲ့ရင်ဆိုင်နေရချိန်မှာလူတွေအနေနဲ့တကူရီတကာရတက်နိုင်တဲ့ဘက်ကရှောင်ကျဉ်မှုတွေလုပ်ကြဖို့သူကပါဝင်အသိပေးလှုံ့ဆော်တာဖြစ်ပါတယ် I have a handle I have a soap wash အဆုံးမှာတော့လက်တက်မီဆိုပြီးတော့အဲ့ဒီလက်တွေနဲ့လက်ဥချီလို့သူ့ရဲ့အမှတ်အသား PPAP ကိုတုံးပြီးတော့လူများအတွက်ရှ िख ိုးဆူတောင်းပါတယ်လို့ပြောတော့ပါတယ်။သူ့ရဲ့အရင်ကဗီဒီယိုကလနဲ့ငယ်အတွင်းကြည့်ရှုသူ68တန်းရှိခဲ့ပြီးတော့အခုဗီဒီယိုကတော့တင်းလိုက်ပြီးတော့တပတ်လောက်မှကြည့်ရှုသူ10တန်းကျော်နေပါပြီ။ဂျပန်မှာနာမည်ကြီးတွေပါမကျန်သူ့ရဲ့ဗီဒီယိုမှာလက်ဆေးပြတဲ့ပုံကို like ဆေးပြီးတော့သူ့ရဲ့ Twitter စာမျက်နှာမှာသူတို့လက်ဆေးရဲ့ဗီဒီယိုတွေလာတင်ထားကြလို့လက်ဆေးဖို့အသိပညာပေးတဲ့ကိစ္စအောင်မြင်တယ်လို့ပြောရပါမယ်။2016ကသူ့ရဲ့ဗီဒီယိုကိုလည်းအဲ့လိုပဲတစ်ကမ္ဘာလုံးက live နောက် live ပြီးဟာတာအလုပ်ကြတာ။အဲ့ထဲမှာ American သမ္မတ Trump ရဲ့မျိုးရည်တောင်ပါပါတယ်။အဲ့အကြောင်းပဲလားတော့မသိ2019မှာတော့သမ္မတ Trump ဂျပန်ကိုသွားတော့ Pico Taro ကသမ္မတ Trump ကိုဖျော်ဖြေဖို့ရွေးခန့်ရတဲ့သူတွေထဲမှာပါပါတယ်ရှင်။ Okay.တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။
ဧပြီလ20ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကထိတ်တဲရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မွန်ကတလှည့်ပြောပြပါအောင်မယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အပြည့်မထွက်ရကန့်သတ်မိန့်တွေကိုနိုင်ငံတော်တော်များများမှစတင်ဖြေလျှော့ပေးနေပါတယ်။ဂျာမနီနိုင်ငံမှာတော့ဆိုင်အသေးစားတချို့ကိုအာဏာပိုင်တွေကပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းလူစုလူဝေးရှောင်ပြီးတော့လူခွဲနေကြဖို့ညွှန်ကြားချက်ကိုတော့ဆက်လက်လိုက်နာကြရမှာဖြစ်ပါတယ်။နော်ဝေးနိုင်ငံမှာလည်းဒီကနေ့အကြောင်းတွေပြန်ဖွင့်ပါတယ်။ဒဲမတ်နိုင်ငံမှာလည်းပုံထုံးနေကြရင်ကျောင်းတွေပြန်ဖွင့်မှာပါ။တိရီလင်္ကာနိုင်ငံမှာတော့ညမထွက်ရအမိန်ကိုနိုင်ငံရဲ့၃ပုံ၂ပုံနေရာတွေမှာဖယ်ရှားပေးခဲ့ပါတယ်။မလိုအပ်ရင်အပြစ်မထွက်ရကန့်သတ်မိန့်ကိုလည်းပုံထုံးနေမှာဖြေလျှော့ပေးဖို့စီစဉ်နေပါတယ်။နိုင်ငံတွေအနေနဲ့လူစုလူဝေးလုပ်တာကန့်သတ်ထားတဲ့တားမြစ်ချက်တွေဖြေလျှော့ပေးဖို့အစီအစဉ်တွေလုပ်တာအားရပေမဲ့တစ်ဆင့်ချင်းစီဖြေလျှော့သွားပေးဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုမှာတော့စီးပွားရေးလုပ်ငန်းတွေကျောင်းတွေအများစုဆက်ပိတ်ထားပါတယ်။တချို့ပြည်နယ်တွေမှာလူတွေအိမ်ပြန်မထွက်ဖို့လူစုလူဝေးမလုပ်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေထုတ်ပြန်ထားတဲ့အမိန့်ကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိနမူနာယူဆက်ဆေးရင်သုံးရတဲ့ပစ္စည်းတွေပိုရရှိအောင်လို့အစိုးရကစ조사နေတယ်လို့ American သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ပေးဖို့နောက်ထပ်အသုံးစရအတွက် Republican နဲ့ Democrat အမတ်တွေကြားမှသဘောတူညီမှုရရှိဖို့နှီးပြီးလို့လွှတ်တော်ကပြောကြားခဲ့ပါတယ်။ မြန်မာနိုင်ငံမှာဧပြီလ30ရက်နေ့အထိအလုပ်ရုံတွေပိတ်ထားရမယ်လို့အစိုးရကထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်ရှင်းရှင်းလင်းလင်းမရှိခဲ့တာကြောင့်ရောအချိန်မီမထုတ်ပြန်နိုင်ခဲ့တာကြောင့်မှရန်ကုန်စက်မှုဇုံတွေကိုအလုပ်သမားတွေအစုလိုက်အပြုံလိုက်ရောက်လာခဲ့ကြပါတယ်။ COVID-19 ကရောဂါကူးစက်မှုထိန်းချုပ်ဖို့အစိုးရကအလုပ်ရုံတွေပိတ်ဖို့ညွှန်ကြားချက်ထုတ်ထားတာဖြစ်လို့အလုပ်သမားတွေအတွက်နှစ်နာချီကိုအစိုးရကပေးရလိမ့်မယ်လို့အလုပ်ရှင်တွေကပြောနေပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူ111ယောက်နဲ့ဆုံးသူ9ယောက်ရှိပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကပ်ရောဂါကြာရောက်နေချိန်မှာနေရဆွန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေအနေနဲ့လိန်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခြေအနေပို့ပြီးတော့မြင်ပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောကြားလိုက်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်းဖွင့်မှုကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေကျမဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.